Welcome to the Voice of America in Burmese.
ဒီမှာပြည်ထောင်တာရှင်များဘေးကင်းလုံခြုံစွာနဲ့နှုတ်ထနိုင်တဲ့မနေ့ခင်ဖြစ်ပါသည်များ VOA American တိုင်းရဲ့2024ခုနှစ်အောက်တိုဘာ31ရက်ကြာတာဘရီးနေ့မနေ့ခင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ VOA ရဲ့ website Facebook YouTube စာမျက်နှာတွေမှာပါတပြိုင်တည်းထုတ်လွှင့်နေတာပါမနေ့6နိုင်ငံနဲ့9နိုင်ငံထိတိုက်တင်ဆက်မဲ့အခု VOA မနေ့ခင်အစီအစဉ်ရဲ့အစီအစဉ်မူဖြစ်ကျွန်တော်ညဉ့်ညဉ့်ရေးကတာဝန်ယူသွားမှာပါဗျာ
ရွှေကပွဲ6ရက်ပဲလိုတဲ့အချိန်အကျိတ်နဲ့ရှင်ပြန်ရမယ့်ပြည်နယ်တွေမှာအမေရိကန်သမ္မတလောင်းနှုတ်မဲဆွဲစီးအောင်နေကြပါတယ်။ကျင်းနဲ့လက်ခံနိုင်တဲ့အပြစ်ရဆဲမှုတမတ်ချက်တွေမရမချင်းအစ္စရေးကိုဆက်တိုက်သွားမယ်လို့ Hezbollah ကောင်းဆောင်တွေကကြုံဝါပြောဆိုပါတယ်။ကဘာအဝါမှာတရင်သမားတွေတပ်ဖြတ်ခံရပြီးအရေးယူမခံရဘဲကဲလွတ်နေတဲ့နှစ်စဉ် CPJ စင်မှာမြန်မာနိုင်ငံကိုလည်းထည့်သွင်းထားပါတယ
်။အဲ့လိုနောက်ဆုံးရတရင်တွေအပြင်မြန်မာအပါအဝင်ရွှေပြောင်း9သိန်းလောက်ကိုထိုင်းကနိုင်ငံသားဖြစ်ခွင့်ပေးမဲ့သတင်းပေးပို့ချက်ဒါပြင်ကုလထူးကိုစလဲနဲ့မြန်မာစစ်ကောင်းဆောင်တွဲဆုံမှုပေါ်သုံးသက်ချက်နောက်အမေရိကန်ရွေးကောက်ပွဲအကြိုဖြင့်မဲပေးပုံဤအမျိုးမျိုးအကြောင်းနဲ့လူလူစစ်တမ်းတွေအကြောင်းရှင်းပြချက်အဲ့နောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်အဒီတာနဲ့ဆွေးနွေးကန်လူငယ်အစီအစဉ်ဖြစ်တဲ့ Gen Z နဲ့တပတ်တွင်အားကစားသတင်းတွေကိုထုတ်လွှင့်မှုပြင်ဆင်ထားပါတယ်အရင်ဆုံးတော့ဒီကနေ့နဲ့ထိတ်တဲရောက်သတင်းတွေကိုကိုသားညုံကကြီးညာပေးပါမယ်ခင်ဗျာ
ကျင်းနယ်လက်ခံလာတဲ့ဒီအပြစ်ခတ်ရဆေးသဘောတူညီချက်မရမချင်းလေဘနွန်နဲ့အစ္စရေးမြောက်ပိုင်းမှာရှိတဲ့အစ္စရေးတပ်တွေကိုဆက်ပြီးတော့တိုက်သွားမယ်ဆိုပြီး Hezbollah ခေါင်းဆောင်တစ်ဖြစ်တဲ့ Nai Qassam ကဗုဒ္ဓဟူးနေ့မှာပြောပါတယ်ထိုက်တင်ပြီးတော့လက်ခံနိုင်လောက်တဲ့တတ်မှတ်ချက်အောက်မှာအစ္စရေးဘက်ကရန်စမှုတွေရပ်တန့်ရပါလိမ့်မယ်လို့ Hezbollah ခေါင်းဆောင်တစ်ကအသင့်သွင်းထားတဲ့ရုပ်သံလွှတ်ထုတ်ချက်မှာပြောတာပါဘလောက်ပဲကြာပါစေတိုက်ခိုက်မှုတွေဆက်လုပ်ပြီးတော့အပြစ်ခတ်ရဆေးဖို့ပြီးတော့တောင်းပန်နေမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်ပြီးခဲ့တဲ့စက်တင်ဘာလတုန်းကဘေရုတ်မြို့စင်ဂျေဘုံတစ်ခုမှာအစ္စရေးလေကြောင်းတိုက်ခိုက်မှုတစ်ခုကြောင့် Hezbollah ခေါင်းဆောင် Hassan Nasrallah တစ်ဆုံးခဲ့ပြီးတော့သူ့နေရာကိုအခုဒီခေါင်းဆောင်တစ်နဲ့စာထိုးခန်းလိုက်တာပါအခုခေါင်းဆောင်တစ် Qassam ဟာလုံခြံခံရတဲ့ရခိုင်ခေါင်းဆောင် Nasrallah ရဲ့လက်ထောက်ဖြစ်နေနှစ်30ကျော်ကြာတာဝန်ယူခဲ့သူလည်းဖြစ်ပါတယ်လေဘနွန်နဲ့ဂါဇာဒေသမှာပြစ်ခတ်ရဆေးဖြစ်လာစီမှုနိုင်ငံတကာစစ်ဆေးမှုတွေကဂျာဝန်တွန်းအားပေးနေတဲ့တစ်ချိန်တည်းမှာပဲ Hezbollah ခေါင်းဆောင်တစ်ရဲ့အခုမိကွန်းထွက်လာတာပါလဗနွန်တောင်ပိုင်းမှာ Hezbollah တို့နဲ့ပြစ်ခတ်ရစေးရဖို့ကြိုတင်တတ်မှတ်ချက်တွေကိုအစ္စရေးလုံခြုံရေးဆိုင်ရာအစိုးရအဖွဲ့အတွင်းဆွေးနွေးနေတယ်လို့အစ္စရေးစွန့်ရင်ဝန်ကြီးအီလီကူဟမ်ကပြောပါရယ်ဆွေးနွေးမှုတွေရှိနေတယ်ဒါပေမဲ့အချိန်ကြာအောင်မထင်တယ်လို့ကူဟမ်ကအစ္စရေးရေဒီယိုကိုပြောဆိုခဲ့ပါရယ်ခင်ဗျာစီးရီးယားနိုင်ငံအတွင်းမှာရှိတဲ့ IS စစ်သွေးကြောအုပ်စုစကန်တော်များကိုအခုသတင်းပတ်အတွင်းအမေရိကန်စစ်တပ်ကတိုက်ခိုက်ခဲ့ပြီးစစ်သွေးကြော35ဦးထက်မနည်းသေဆုံးခဲ့တယ်လို့အရှေ့အလယ်ပိုင်းနဲ့တောင်အရှဒေသကိုကြီးကြပ်ရတဲ့ကမ္ဘာအလယ်ကျန်းဒေသအမေရိကန်စစ်ဌာနချုပ်ကသတင်းထုတ်ပြန်ပါတယ်စီးရီးယားနိုင်ငံအလယ်ပိုင်းတဲကန်နယ်ယာဒေသမှာပြီးခဲ့တဲ့တနင်္လာနေ့ညနေပိုင်းတုန်းကလေကြောင်းတိုက်ခိုက်မှုလုပ်ခဲ့ပြီး IS အစ္စလာမ်စစ်သွေးကြောအုပ်စုတည်ရှိတဲ့နေရာတွေနဲ့ IS အကြီးတန်းခေါင်းဆောင်တွေကိုပစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်တစ်ဖက်မှာလည်းအမေရိကန်စစ်တပ်ဟာအီရတ်နိုင်ငံတွင်းက IS စစ်သွေးကြော်တွေကိုအီရတ်တပ်တွေနဲ့ပူးတွဲဆစ်ဆင်ရေးတွေတိုးမြှင့်ဆောင်နေတာပါ IS အဖွဲ့ဟာလွန်ခဲ့တဲ့ကာလမှာအီရတ်နဲ့ဆီးရီးယားနိုင်ငံတလွှားနေရာအတော်များများကိုထိန်းချုပ်နိုင်ခဲ့ပါတယ်အခုခါမှာတော့အရင်ဆယ်စုနှစ်တုန်းကလိုအင်အားမကြီးတော့ပေမဲ့ဒေသအတွင်းချင်းချောက်မှုတရားဖြစ်ကတော့ရှိနေတော့မယ်လို့အမေရိကန်ကာဝေးဌာနတာဝန်ရှိသူတွေကပြောပါတယ်ဆီးရီးယားနိုင်ငံတွင်းအခုနောက်ဆုံးလုပ်တဲ့လေကြောင်းတိုက်ခိုက်မှုတွေဟာဒေသအတွင်းအမေရိကန်နဲ့မဟာမိတ်တွေကိုရောရပ်သားတွေကိုပါ IS အဖွဲ့အစည်းနဲ့အကြမ်းဖက်တိုက်ခိုက်မှုလုပ်လာနိုင်ခြင်းမရှိအောင်လို့စွန့်မှုဖြစ်တယ်လို့အမေရိကန်ကမ္ဘာ့အလယ်ချမ်းစစ်ဌာနချုပ်ရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်တိုက်ခိုက်မှုတွေအတွင်းရပ်သားထိခိုက်သေဆုံးမှုသတင်းတွေကိုတော့မကြားသေးပါဘူးခင်ဗျာကမ္ဘာ့ဝန်သတင်းမီဒီယာသမားတွေကိုတပ်ဖြတ်မှုမှာကင်းလွတ်ခွင့်ပေးနေတဲ့နိုင်ငံစင်းကို CPG သတင်းသမားများကာကွယ်စောက်ရှောက်ရေးကော်မတီကထုတ်ပြန်ရမှာမြန်မာနိုင်ငံကအစိုးဆုံးဆက်နိုင်ငံစင်းမှာပါဝင်နေပါတယ်2024ခုနှစ်အတွင်းသတင်းသမား3ဦးဖြစ်တဲ့ထက်မြက်သူဝင်းထုတ်ဦးနဲ့မြတ်သူထုံးတို့ကိုတပ်ဖြတ်ခံမှုကို CPG ကဖော်ပြခဲ့ပါတယ်။သတင်းထောက်ဝင်းထုတ်ဦးနဲ့ထက်မြက်သူတို့ဟာဒီမွန်ပြည်နယ်ကြိုက်ထုံမြို့ထဲမှာဩဂတ်လပိုင်းကသူတို့နေအိမ်တွင်းမှာပဲစစ်တပ်ကဝင်းရောက်စီးနင်းပစ်တက်ခံရတာလို့ဒေသခံတွေက VOA ကိုပြောခဲ့ပါတယ်။သတင်းထောက်မြတ်သူထုံးခေါ်တဲ့ဖိုးတီဟာကိုတော့ရခိုင်ပြည်နယ်မြောက်မြို့နယ်ကရခိုင်ဒီစစ်တပ်ကမြေမြုပ်တပ်ဖြတ်ခဲ့တာဆိုပြီးတော့ UNESCO ကထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံအတွင်းမှာတော့စစ်တပ်အာဏာသိမ်းပြီးကတည်းကဆိုရင်စေကနန်းရှိတဲ့သတင်းသမားတွေဖမ်းဆီးထိန်းသိမ်းခံရရဆဲဖြစ်ပါတယ်။ CPJ ကအခုဒီဗုဒ္ဓဟူးနေ့ထုတ်ပြန်တဲ့အစီအစဉ်ထဲမှာတော့သတင်းထောက်တွေတပ်ဖြတ်ခံမှုကိုအရေးမြူပဲထားတဲ့နိုင်ငံစင်းတွေတဲ့ Haiti နဲ့ Israel နိုင်ငံတို့ကတော့အဆိုးဆုံးဖြစ်တယ်လို့ဖော်ပြထားပါတယ်။ကမ္ဘာတစ်ဝှမ်းမှာသတင်းထောက်တွေတပ်ဖြတ်ခံမှု80ရာခိုင်နှုန်းနီးပါးကိုဖော်ထုတ်အရေးယူနိုင်ခြင်းမရှိဘူးလို့လည်းဒီအစီအစဉ်မှာဖော်ပြထားပါတယ်။သ တရင်တော်တွေတပ်ဖြတ်ခါမှုကိုအရင်ယူပဲထားရင်တခြားတရင်တော်တွေလည်းတိုက်ခိုက်ခံရနိုင်တဲ့အခြေအနေဖြစ်လာနိုင်တယ်လို့ CBJ အမှုဆောင်ရာရှိဒိုဒီဂင်းစပါ့က VOA ကိုပြောပါတယ် CBJ ရဲ့နှစ်စဉ်ထုတ်ပြန်ချက်ဒီအစင်ကစားတဲမှာပဲအခုနှစ်အစင်ကစားမှာအစိုးဆုံးနိုင်ငံတဲ့အစ္စရေးကိုပထမဆုံးတွေ့ရတာဖြစ်ပါတယ်ဂါဇာနဲ့လေဘနွန်မှာတရင်တော်5ဦးကိုအစ္စရေးစစ်တပ်ကပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့အစီအစဉ်ကစားမှာဖော်ပြထားပါတယ်
မနေ့ကစီစဉ်လေးကို24နာရီထုတ်လွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ရှင်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam ဂျိုရု Channel 101ဒါမှမဟုတ်လေ Thaicom 6ဂျိုရု Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ဒါပြင် View Mobile Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါလိမ့်ရှင်။
View American တန်ကလည်းပြောမနေ့ပိုင်းနိုင်ငံတကာသတင်းတွေဆက်လက်အသံလွှင့်ပါရစေ။အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်6ရက်လမှာတော့သမ္မတလောင်း2ဦးဟာအကျင့်နဲ့ရှင်ပြန်ရမယ့်ပြည်နယ်တွေမှာမဲဆွယ်စည်းရုံးမှုတွေဆက်ပြီးတော့လုပ်နေပါတယ်။ Democratic Party ရဲ့ကုစလေကမ်မလာ Harris နဲ့ Republican ကုစလေ Donald Trump တို့2ဦးစလုံးဟာနှစ်ဖက်မဲတွေအကျင့်နဲ့ဖြစ်နေတဲ့မြောက်ကရိုလိုင်းနာပြည်နယ်နဲ့ Wisconsin ပြည်နယ်တွေကိုဥတီပြီးတော့မဲဆွယ်စည်းရုံးရေးခီးတွေတွားနေပါတယ်။ဒုတိယသမ္မတ Harris ကတော့အရှေ့ဘက် Pennsylvania ပြည်နယ်ကိုလည်းမဲဆွယ်စည်းရုံးရေးတွားမှာပါ။အဲ့ဒီပြည်နယ်၃ခုနဲ့အတူပဲမစ်ချီဂန်ပြည်နယ်ဂျော်ဂျီယာပြည်နယ်နေဗာဒါပြည်နယ်နဲ့အရီဇိုနာပြည်နယ်တွေဟာကိုယ်စားလှယ်နှစ်ဦးစလုံးအတွက်ရေးပါနေပြီးတော့ရွေးကောက်ပွဲအနိုင်ရဖို့အတွက်အချက်ချပြည်နယ်တွေဖြစ်တယ်လို့သမ္မတလောင်းနှစ်ဦးစလုံးကလည်းယူဆထားကြပါတယ်။ Wisconsin ပြည်နယ်မှာတော့ပြည်နယ်တွင်းအကျော်မော်တူဖြစ်တဲ့ American ဘောလုံးအကစားသမားဟောင်း Brett Favre က Green Bay မြို့မှာလုပ်တဲ့သမ္မတဟောင်း Trump ရဲ့မဲဆွယ်စည်းရုံးပွဲကိုတက်ရောက်ဖို့ရှိပါတယ်။Wisconsin ပြည်နယ်မြို့တော် Madison မှာလုပ်မဲ့ဒုတိယသမ္မတ Harris ရဲ့မဲဆွယ်ပွဲမှာတော့လူငယ်ပရိသတ်တွေကြားထင်ကြရရှိတဲ့ဂီတအကျော်မော်တော်များများတက်ရောက်ကြပါတယ်။မြောက် Carolina ပြည်နယ် Raleigh မြို့မှာလုပ်တဲ့မဲဆွယ်ပွဲမှာတော့သူ့အနေနဲ့သူ့ကိုမထောက်ခံသူအပါအဝင် American ပြည်သူအားလုံးအတွက်သမ္မတဖြစ်စေရပါမယ်လို့ဒုတိယသမ္မတ Harris ကထပ်လောင်းဂရုပြုပါတယ်။မြောက် Carolina ပြည်နယ် Rocky Mount မှာလုပ်တဲ့သမ္မတဟောင်း Trump ရဲ့မဲဆွယ်ပွဲမှာတော့ဝကြီးဖောင်းပွားမှုနဲ့တိုင်းပြည်ထဲရွာစုသားတွေဝင်ရောက်မှုကိုဟန်တာတိုက်ဖြတ်မယ်ဆိုပြီးတော့သမ္မတ Trump ကကြေပြေးခဲ့ပါတယ်။မြောက်ကိုရီးယားစစ်သားတွေဟာရုရှားစစ် uniform ဝတ်ရုရှားစစ်လက်နက်တွေကန်ဆောင်ပြီးတော့ Ukraine အနီး Kars ဒေသကိုရွေ့လျားနေတယ်။ဒါဟာမတိမငြိမ်ဖြစ်စေတဲ့အန္တရာယ်ကြီးတဲ့လုပ်ရဖြစ်တယ်ဆိုပြီးတော့ American ကာကွယ်ရေးဝန်ကြီး Lloyd Austin ကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်။အမေရိကန်ပြည်အောင်စုကိုရောက်ရှိလာတဲ့တောင်ကိုရီးယားကာကွယ်ဝင်ကြီးကင်ဘီယွန်ဟွန်းနဲ့အတူလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်ကာကွယ်ဝင်ကြီးကခုလိုပြောဆိုသွားတာဖြစ်ပါတယ်။ရုရှားကိုမြောက်ကိုရီးယားစစ်သားတပေါင်းကျော်တပ်ဖြန့်ချထားတဲ့ဆိုတဲ့ကိစ္စပေါ်မှာဆွေးနွေးမှုတွေတိုးလာနေပြီးတော့ဒီကိစ္စအပေါ်ဘယ်လိုကင်တွယ်မလဲဆိုတာကိုတော့တောင်ရှိသူတွေဆွေးနွေးနေကြတယ်လို့အမေရိကန်ကာကွယ်ဝင်ကြီးကပြောပါတယ်။မြောက်ကိုရီးယားတပ်တွေရုရှားမှာတွေ့ရတဲ့အပေါ်မှာကိုရီးယားကျွန်းဆွယ်မှာစစ်ပွဲဖြစ်လာဖို့မမြင်ပေမဲ့နှစ်နိုင်ငံကြားလုံခြုံရေးချေချောင်းမှုတိုးလာစေတဲ့ဆိုပြီးတော့တောင်ကိုရီးယားကာကွယ်ဝင်ကြီးကပြောဆိုပါတယ်။အခုလိုမြောက်ကိုရီးယားစစ်သားတွေကိုရုရှားမှာတပ်ဖြန့်ချထားမှုအပြန်လန်အားဖြင့်မြောက်ကိုရီးယားဘက်ကနေရုရှားကိုနျူကလ িয়ার နဲ့ပဲ့ထိန်ဒုံးဆိုင်ရာအစိမ့်နီးပညာတွေတောင်းခံနိုင်ခြင်းရှိတယ်လို့တောင်ကိုရီးယားကာကွယ်ဝင်ကြီးကစိုးရိမ်တကြီးပြောဆိုခဲ့ပါတယ်။စပိန်နိုင်ငံမှာတော့ရေကြီးရေလျှောက်မှုတွေကြောင့်လူ95ဦးထက်မနည်းသေဆုံးခဲ့ပြီးတော့အိုးအိမ်တွေပျက်စီးဆုံးရှုံးရတယ်လို့လမ်းပန်းဆက်သွယ်ရေးတွေလည်းပြတ်တောက်နေပါတယ်။စပိန်နိုင်ငံတောင်ပိုင်းနဲ့အရှေ့ချမ်းဒေသတွေမှာအင်္ဂါနေ့ကဆက်လိုက်တဲ့မိုးသည်ထမ်းမှုဟာဗုဒ္ဓဟူးနေ့အထိဆက်သွားပြီးတော့ရေကြီးရေလျှောက်မှုတွေဖြစ်ခဲ့တာပါ။ကစေးဖွဲ့တွေဟာရဟယင်တွေကိုတုံးပြီးတော့အိမ်ဒီပေါ်မှာပိတ်မိနေတဲ့သူတွေကိုကယ်ထုတ်ရတယ်လို့ပဲမော်တော်ယာဉ်တွေပေါ်မှာပိတ်မိနေသူတွေကိုလည်း rubber လှေတွေနဲ့ကယ်ထုတ်နေကြရပါတယ်။တစ်ဆုံတဲ့အရေးအတွက်ဟာ92ဦးထိရှိသွားပြီလို့ Spain ရှေ့ချမ်း Valencia ဒေသအရေးပေါ်ကစေးဌာနကတည်ပြုပါတယ်။အနီးနားမှာရှိတဲ့ Castilla La Mancha ဒေသမှာလည်း2ဦးတစ်ဆုံတယ်လို့သိရပြီးတော့တောင်ပိုင်း Andalus ဒေသမှာလည်း2ဦးတစ်ဆုံပါတယ်။ Valencia ဒေသyou tell me မှာတော့လူ6ဦးသေဆုံးပြီးတော့အတော်များများပျောက်ဆုံးနေတယ်လို့မြို့တော်ဝင် Ricardo Gabaldon ကပြောပါတယ်။သေဆုံးသူတွေအတွက်3ရက်ကြာဝမ်းနဲ့ပူဆွေးမှုအဖြစ်နဲ့ Calabria နေမှာကစားပြီးတော့ Spain ဆူကကြေညာသတ်မှတ်ပေးပါတယ်။ကယ်ဆယ်ရေးလုပ်သားတွေနဲ့စစ်သား1000ကျော်ကိုရေလွှမ်းမှုရာဒေသတွေကိုဖျက်ကျက်ဆီးလွတ်ထားတယ်လို့ပဲကယ်ဆယ်ရေးပူးပေါင်းဆောင်ရွက်နိုင်ဖို့အတွက်အကြက်တဲကာလစီမံမှုကော်မတီတက်ကိုလည်း Spain ဘူဆူရတီပြီးတော့ဖွဲ့စည်းပေးထားပါတယ်ခင်ဗျာ။
ကြတာဘရင်းနေမနဲ့ထိတ်တန်းသတင်းတွေကိုကုသညုံကြီးညာပေးခဲ့တာပါဗျာ။ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို bamis.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းမှာကြည့်ရှုနားဆင်နိုင်ပါတယ်။ဒါပြင်အဲ့ဒီမှာသတင်းတွေစောင်းမားတွေတွေးဆမေးမြန်းခန်းတွေနဲ့သတင်းသုံးသပ်ချက်တွေကိုလည်းအချိန်မီဝင်ရောက်ကြည့်နိုင်ပါတယ်ဗျာ။ဝ ုကစလို့သတင်းပေးပို့ချက်သုံးသက်ချက်ဆောင်းပါးနဲ့အပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ဆက်သွားပါမယ်။ခုတော့သုံးသက်ချက်တစ်ပုတ်နဲ့စတင်ပါမယ်။ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ဂျူလီဘီရှော့ဟာဗိုလ်ချုပ်မွေးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့တာကအဆကောင်းတယ်လို့သုံးသက်ကြပါတယ်။ကုလထူးကိုစလေဘီရှော့ကစစ်ကောင်းဆောင်နဲ့ထပ်တွေ့ဖို့ရှိတယ်လို့လည်းကုလထွေထွေညီလာခံမှာပြောခဲ့တာပါ။ဒါပေမဲ့ဒါဟာတကယ်လက်တွေ့ဆက်တွေ့နိုင်ဖို့ပိုအရေးကြီးတယ်လို့သုံးသပ်ကြပါတယ်။ဒီမိုကရေစီနဲ့တိုင်းရင်းသားအင်အားစုတွေနဲ့လည်းတွေ့ဆုံခဲ့တဲ့ဘီရှော့အနေနဲ့ဘာတွေဆွေးနွေးနိုင်ခဲ့ပြီးရှေ့ဆက်ဘာတွေမျှော်လင့်နိုင်ပါသလဲ။ဦးဝင်းမင်းကမေးမြန်းပြီးတော့တင်ပြထားပါရမညာ
။ဟုတ်ကဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်နောက် NUG မြို့သားညီညွတ်ဆိုရ NUCC မြို့သားညီညွတ်အတိုင်းအမြန်ကောင်စီနဲ့တိုင်းရင်းသားဖွဲ့ကိုယ်စားလှယ်တွေနဲ့ပါအရင်တွေ့ဆုံခဲ့တဲ့ကုလထူးထံနဲ့အခုဗိုလ်ချုပ်မှုကြီးမေအောင်လိုင်တွေ့ဆုံမှုထဲဆွေးနွေးနိုင်ခဲ့တာကို ISP မြန်မာမှာဗျူဟာနဲ့မူဝါဒလေးလာရေးအင်စတီကျူအဖွဲ့ဒါရိုက်တာဦးအောင်သူငင်းကအခုလိုထောက်ပြပါတယ်
။နှစ်ဖက်ကပြောစရာရှိတာတွေအထူးသဖြင့်တော့ဒီကုလသမဂ္ဂအထူးသံပေါ့နော်ဂျူလီဘစ်ရှော့ပ်အနေနဲ့လည်းသူ့ကိုဆက်လက်ပြီးတော့ရေးရှိဆက်တွေ့ခွင့်ပေးဖို့ကုလသမဂ္ဂရဲ့လုံခြုံဆောင်တာတွေဆက်တွေ့ခွင့်ပေးဖို့ဒါတွေတိုက်တွန်းမယ်လို့ယူဆပါတယ်။ဆိုတော့ဒီဖက်ကကျတော့လေရှိကောင်စီဘက်ကလည်းဆက်ပြီးတော့သူ့ရဲ့လုပ်ငန်းတွေပေါ့ဗျာအခုလုံဆောင်နေတာမှန်ကန်တယ်နောက်တစ်ခါကျတော့အခုလူရောက်ပေါ်ကိုလည်းကျင်းပမယ်ဆိုတော့ဒီထောက်ကိုခုလတော့ကပူအောင်ဆောင်ရဲပါလို့ပြုတ်မယ်လို့ထင်တာပဲ
ဘူချုံမူကြီးမင်းအောင်လိုင်းနဲ့ဒီလအောက်တိုဘာလလယ်မှာတွေ့ခဲ့တယ်လို့နှိစက်သူတွေပြောတဲ့ဒီကုလကိုစလဲအနေနဲ့ NUG နဲ့လည်းတွေ့ခဲ့ပြီးဖြစ်တာကို NUG သမရယုံပြောခွင့်ရဦးကျော်စောကအခုလိုအတည်ပြုပါတယ
်ဘူလတော့ကအထူးတွေ့မှုချုပ်ရဲ့သူကိုစလဲအောင်စတိတ်ကိုတော့အကုန်လုံးတွေ့မယ်ဆိုတဲ့အတိုင်းတွေ့ရဆိုတဲ့သတင်းထုတ်တာပေါ့နော်ကျွန်တော်တော့ NGO တွေ့ရဆိုတာသူသတင်းထုတ်တဲ့ထဲမှာပါတယ်ဆိုတော့တွေ့ရတယ
်ကြာအပြင်အခုလိုအထူးတန်တွေနဲ့တွေ့ဆုံတာမျိုးမှာပြောလို့ရှိတာကိုလည်းNUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မောင်ကအခုလိုရှင်းပြပါတယ
်အဓိကတော့ lobby လုပ်တယ်ဆိုတဲ့နေရာမှာ and point တွေကတော့သူတို့ရဲ့အလုပ် mandate အရာရောတာဝန်အရာရောအဖွဲ့ပေါင်းစုံနဲ့တွေ့ကြတာပေါ့လေဆိုတော့ကျမတို့ရဲ့အလုပ်ကလည်းဒီစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေလူခွင့်ရေးချိုးဖောက်မှုတွေ 5-point consensus ကိုတော့ UN Security Council Resolution ပေါ့နော် 2669 မှာပါတဲ့အချက်တွေပေါ့အဲ့ဒီအချက်မှာနှစ်ခုကွန်မွန်ဖြစ်တာကတော့ဒီအရသာပြည်သူလူထုကိုအကြမ်းဖက်နေတာတွေတိုက်ခိုက်မှုတွေရပ်တန့်ဖို့ကိစ္စပါပဲဆိုတော့အဲ့ဒီကိစ္စတွေကိုအဓိကကျူးလွန်နေတဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့ရောရွာတွေမိရှို့တာတွေရောကျူးလွန်နေတဲ့စစ်ကောင်စီကိုအရင်ဆုံးအကြမ်းဖက်မှုတွေရပ်တန့်အောင်လို့ဖိအားပေးရမယ်တိုက်တွန်းရမယ
်ဒီကုလထူးတဲ့ကြိုးပမ်းမှုကိုကြိုးဆိုပေမဲ့လက်ထွေဆွေးနွေးပွဲတွေဖြစ်ဖို့တော့ခက်နေတယ်လို့ CDM ပုံမှုနောင်ရကအခုလိုသုံးသပ်ပြပါတယ
် The UN Special Envoy နဲ့အတနိုင်ဆုံးညှိနှိုင်းဖြေရှားဖို့ကြိုးစားနေပုံတွေ့ရပါတယ်ဒါပေမဲ့လေကျွန်တော်တို့မြန်မာနိုင်ငံရဲ့ပြည်ပခန့်မှာပါဝင်ပတ်သက်နေတဲ့တွေအနေနဲ့ကတော့လက်ရှိငြိမ်းချမ်းရေးကိုဥတည်နိုင်မယ့်အနေအထားတော့လက်ရှိမှာမျှော်လင့်လို့မရနိုင်ဘူးလို့မြင်ပါတယ်။စကားဆအနေနဲ့လည်းပြီးခဲ့တဲ့လပိုင်းတွေကပဲမြောက်ပိုင်းအဖွဲ့တွေကိုအကြမ်းဖက်အဖြစ်ကျင်းညာတဲ့အပြင်ကိုနိုင်ငံအနှံ့မှာလည်းလေကြောင်းပုံးချင်းမှုတွေကိုအဆက်မပြတ်လှုပ်ဆောင်နေတယ်။အလားတူတစ်ဖက်ကျွန်တော်တော်လိုင်းအင်အားစုတွေကကြော်လဲစစ်တပ်ကနိုင်ငံရေးကနေမထွက်မချင်းဒီငင်းချင်းကိုတွားဖို့ညှိနှိုင်းဆွေးနွေးဖို့ဆိုတော့မရှိနိုင်သေးဘူးလို့ကျွန်တော်တို့မြင်တယ်အကြတော့ဒီလောက်အကွဲအဟကြီးမားနေတဲ့အချိန်မှာငင်းချင်းလမ်းစပေါက်ဖို့နိုင်ငံတကာရဲ့ကြိုးပမ်းမှုတွေကတော့တိတ်အရာရအောင်မယ်လို့မထင်ဘူ
းဒါအပြင်ရှေ့ဆက်ဖို့ရေးကြည့်တာကိုလည်းဥအောင်သူငင်းကအခုလိုဆက်ထောက်ပြပါတယ
်ကုလသမဂ္ဂရဲ့အခန်းကဏ္ဍရေးကြည့်ပါတယ်အဲ့တော့ကုလသမဂ္ဂအခုရဲ့လက်ရှိကိုယ်စားလှယ်ပေါ့နော်အထူးသံဘီရှော့ပါနေပြီးတော့စစ်ကောင်စီနဲ့ရေးရှိဆက်ပြီးတော့တွေ့နိုင်မလားပေါ့နော်ပြီးခဲ့တဲ့ဒီကုလအထူးသံနော်ရီနေစေကသူ့ရဲ့ခီးစဉ်ကနောက်ပိုင်းမှာဆက်ပြီးတော့အလုံးမဖြစ်တဲ့အနေအထားမျိုးဖြစ်သွားတယ်ဗျာ
ဒီနေရာမှာ NUG ဘက်ကလေးနဲ့ထားထောက်ပြလေးရှိတာကိုလည်းဒေါ်စင်ပေါင်းကအခုလိုဆက်ရှင်းပြပါတယ
်နိုင်ငံရေးအဖြေရှာရဲဆိုတဲ့နေရာမှာမြန်မာအုံးမြန်မာလက်ဖြစ်ဖို့လိုတယ်မြန်မာပြည်သူလူထုရဲ့ aspiration လိုလားနေတဲ့ဒီစစ်တပ်နိုင်ငံရေးရထွက်ဖို့နဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးအတွက်ပြည်သူလူထုရဲ့အတန်ကိုထင်ဟပ်ဖို့လိုတယ်ပေါ့နော
်အဲ့ဒီတော့ဒီခီးစင်ကနေရှေ့ဆက်ပါမျှော်လင့်နိုင်တာနဲ့ပိုရေးပါနိုင်တာကိုမေးတာမှလည်းဥအောင်သူငင်းကအခုလိုဆက်ထောက်ပြပါတယ
်စိတ်တော့များများမျှော်လင့်ချက်မထားနိုင်ဘူးကျင်ပါတယ်ဒါပထမအဦးဆုံးတွေ့ဆုံမှုဖြစ်တယ်ဒီနေသားမှာပဲဆက်ပြီးတော့နောက်ပိုင်းမှာရေရှည်ဆက်တွေ့ပြီးတော့ချက်ထွန်းမှုရသွားဖို့လုံနိုင်မှုလိုအပ်တယ်လို့ထင်ပါတယ်။ဆိုတော့ဒီနေသားမှာအရေးကြီးတဲ့ချက်က တရုတ်နိုင်ငံရဲ့ပေါဝင်ပတ်သက်မှုပေါ့သူရဲ့အခန့်ကဏ္ဍကအရေးကြီးပါတယ်နောက်တစ်ခုကကျတော့ကုလသမဂ္ဂအနေနဲ့လည်းပြစ်ပယ်လို့မရနိုင်ဘူးလို့ထင်တာပေါ့နော်ဆိုတော့ဒီစားကိုဆက်ပြီးတော့ဘယ်လိုကင်တွယ်သွားမလဲဆိုတာကတော့အရေးကြီးတဲ့ကိစ္စလို့ယူဆပါတယ
်စစ်ကောင်စီဘက်ကတော့ဒီခီးစဉ်ကိုသတင်းဖော်ပြတာမရှိခဲ့ပါဘူးစစ်ကောင်စီပြောခွင့်ရကိုဆက်သွယ်ဖို့စ조사ခဲ့ပေမဲ့လည်းအချိန်မီမရခဲ့ပါဘူးဒါပေမဲ့ဒီအရေးပါတဲ့အဖွဲ့တွေအားလုံးဒီပါနဲ့တွေ့ဆုံပြီးမှတော့ဂျူလီဘီရှော့ကမြန်မာပြည်ထနာမှာတစ်ဖက်ဖက်ကိုအပြက်ရှင်ဥတီလုပ်နေတာတွေကိုဆွန့်လွတ်ပြီးလူထုအကျိုးကိုသာဥတီအဖြစ်ရှာဖို့ကုလညီလာခံမှာတိုက်တွန်းသွားခဲ့ပါတယ်ခင်ဗျာ
ကုလအထူးတန်တပန်နဲ့စစ်ကောင်စီတွေ့ခဲ့တာအပေါ်မှာဦးဝင်းမင်းကမေးမြန်းပြီးတော့အာတင်သုံးသက်ချက်တက်ဆက်ခဲ့တာပါခင်ဗျာဗီယိုအခုထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးမိမိရဲ့သဘောထားအမြင်တွေကို VOA Burmese Facebook နဲ့ YouTube ကထုတ်လွှင့်မှုတွေမှာဓာတ်ရိုက်မှတ်ချက်ပြုကြဖို့လည်းဖိတ်ခေါ်ပါရစေ။အခုတော့ထိုင်းနိုင်ငံကမြန်မာပြည်ရေးကိုကြည့်အောင်ပါ။ထိုင်းနိုင်ငံအတွင်းမှာမြန်မာနိုင်ငံသားတွေအပါအဝင်နှစ်ကာလကြာရှည်နေထိုင်နေတဲ့သူတွေနဲ့ထိုင်းနိုင်ငံမှာမွေးဖွားခဲ့တဲ့ကလေးငယ်တွေအပါအဝင်ရွှေပြောင်းအခြေချနေထိုင်သူလူပေါင်း9သိန်းဝန်းကျင်ကိုနိုင်ငံသားဖြစ်ခွင့်ပေးမယ်လို့ထိုင်းအစိုးရကအောက်တိုဘာ29ရက်နေ့ကကြေညာပါရစေ။ဒီကြောင့်ကို VOA သတင်းတောက်မတ်အေးမာကထိုင်းနိုင်ငံကနေသတင်းပေးပို့ထားပါရစေ။
ထိုင်းနိုင်ငံအတွင်းမှာနှစ်ပေါင်းများစွာကတည်းကရွှေပြောင်းအခြေချနေထိုင်နေသူတွေမြန်မာနိုင်ငံသားတွေအပါအဝင်လူဦးရေ9သိန်းခန့်ကိုအမြဲတမ်းနေထိုင်ခွင့်နဲ့နိုင်ငံသားဖြစ်ခွင့်တွေကိုမြန်မြန်ဆန်ဆန်လှုပ်ဆောင်ပေးတော့မှာဖြစ်ကြောင်းထိုင်းလူခွင့်ရေးရှေ့နေလည်းဖြစ်ကလေးတငယ်အမျိုးသမီးနဲ့နိုင်ငံမဲ့များအရေးဆက်ကော်မတီရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့မစ္စတာဆူရာဖုန်ကောင်းကျန်ထွက်က VOA ကိုပြောပါရစေ။ဟာ
ဘုကေဝါတော်နေလားလားပြားไฮกับครูเจอที่รับนโยบาย
သူပြောသွားတာကတော့အုပ်စုနှစ်စုဆိုတာရှိပါတယ်ထိုင်းနိုင်ငံထဲမှာအများအတန်းနေထိုင်ခွင့်ရှိတဲ့သူတွေနဲ့ထိုင်းနိုင်ငံသားအဖြစ်တောင်းဆိုသူတွေကိုပေးဖို့ရှိပါတယ်အဲ့ဒီတောင်းဆိုထားသူတွေကနိုင်ငံသားဖြစ်ဖို့အတွက်ကြံ့ကြာနေတာကိုမြန်ဆန်အောင်လုပ်ပေးတဲ့အစီအစဉ်လည်းဖြစ်ပါတယ်တချို့လုပ်ငန်းရှင်တွေကနှစ်ပေါင်း30လောက်ကြာတဲ့အထိဘာအထောက်ထားမှမရတဲ့ဖြစ်ရပ်တွေလည်းရှိခဲ့ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားခဲ့တာပါဒီလိုထိုင်းဆိုရကထိုင်းနိုင်ငံထဲမှာအနေကြာသူတွေနိုင်ငံမဲ့တွေထိုင်းနိုင်ငံထဲမှာမွေးဖွားလာသူတွေထိုင်းနိုင်ငံထဲကိုရွှေပြောင်းအခြေချလာသူတွေအတွက်အခုလိုမျိုးအခွင့်အရေးရဖို့လှုံ့ဆော်ပေးတာဟာသတင်းကောင်းဖြစ်ကြောင်းကိုလည်းမစ္စတာဆူရပွန်ကောင်းကျန်ထွက်ကအခုလိုပြောပါတယ
်ก็ပြန်ถามดีสําหรับคนที่อยู่ในประเทศไทยมานานแล้วแล้วก็
ဒါကတော့သတင်းကောင်းပါထိုင်းဆိုရကသူ့နိုင်ငံထဲမှာအမြဲတမ်းနေထိုင်ခွင့်လျှောက်ထားသူတွေအတွက်နေထိုင်ခွင့်အထောက်အထားတွေပေးတာရယ်ထိုင်းနိုင်ငံထဲမှာအဲ့ဒီလူတွေကမွေးဖွားလာတဲ့ကလေးတွေကိုလည်းအဆိုရကနိုင်ငံသားတွေပေးတာအတွက်လည်းသတင်းကောင်းတစ်ခုလို့ပြောလို့ရပါတယ်အဲ့ဒီအခွင့်အရေးတွေကိုရက်အနည်းငယ်ကြာအတွင်းမှာရရှိမှာဖြစ်ပါတယ်တချို့လူတွေကတော့ဒီလိုအထောက်အထားတွေရဖို့အတွက်ရက်အကြာကြီးစောင့်ကြရပါတယ်အခုတော့ရက်တူတူအတွင်းလျှောက်ထားပြီး9ရက်အတွင်းရတော့မှာဖြစ်ပါတယ်တချို့ဆိုရင်ထိုင်းနိုင်ငံသားလျှောက်ရမှာရက်ပေါင်း290လောက်ကနေနှစ်ပေါင်း30လောက်ထိကြာမြင့်တာတွေလည်းရှိခဲ့တာပါထိုင်းနိုင်ငံထဲမှာမွေးဖွားလာသူတွေထိုင်းနိုင်ငံထဲမှာရွှေပြောင်းအခြေချလာသူတွေအတွက်အမြဲတမ်းနေထိုင်ခွင့်ရဖို့နိုင်ငံသားဖြစ်ဖို့တွေကအခကျင်းငွေလက်ယူပြီးလှုပ်ဆောင်ပေးကြတာတွေနှစ်ပေါင်းများစွာကြာတဲ့အထိနိုင်ငံသားမဖြစ်တာတွေစတဲ့ဖြစ်ရပ်တွေလည်းရှိခဲ့တာပါဒီအတွက်မြန်ဆန်စွာဆောင်ရွက်ဖို့အတွက်ဒီဥပဒေချမှတ်ထားတယ်ဆိုတာကိုနိုင်ငံသားဖြစ်တောင်းဆိုမဲ့သူတွေကဒီလုပ်ငန်းစဉ်ကိုလှုပ်ဆောင်ပေးမဲ့ဝန်ထမ်းတွေပါသိရှိဖို့လိုအပ်တယ်လို့လည်းမစ္စတာဆူရဖုန်ကောင်းကျန်ထွက်ကအခုလိုပြောသွားပါတယ
်ကဲတဲ့လုပ်ငန်းကြီးကတော့ให้ประชาชน
ဒီကိစ္စကိုအခွင့်အရေးခံစားရမယ့်သူတွေကဒီလုပ်ငန်းစဉ်ကိုလုပ်ပေးရမယ့်ဝန်ထမ်းတွေကအသေးစိတ်သိရှိဖို့လိုအပ်ပါတယ်အဲ့ဒါမှလုပ်ငန်းစဉ်တွေကိုမှန်ကန်စွာလုပ်ပေးနိုင်ပါလိမ့်မယ်ဒီလုပ်ငန်းစဉ်တွေလုပ်ဖို့အတွက်အခကျင်းငွေပေးဖို့လည်းမလိုအပ်ဘူးလို့လည်းသူကပြောဆိုသွားခဲ့ပါတယ်ထိုင်းဆိုရအနေနဲ့ထိုင်းနိုင်ငံထဲမှာနှစ်ပေါင်းများစွာအခြေချနေထိုင်နေသူတွေကိုအမြဲတမ်းနေထိုင်ခွင့်နေနိုင်ငံသားဖြစ်ခွင့်တွေကိုလည်းခုနှစ်လိုက်ပေးခဲ့တာတွေလည်းရှိခဲ့တာပါဒါအပြင်အဲ့ဒီလိုနေထိုင်ခွင့်ရယုံသားမကအခမဲ့ကျန်းမာရေးစောင့်ရှောက်ခွင့်နေပညာရေးအခွင့်အလမ်းတွေလည်းပေးခဲ့တာဖြစ်ပါတယ်ရှင
်အမေရိကန်ပြည်ထောင်စုမှာနိုဗင်ဘာလကျင်းပမယ့်သမ္မတရွေးကောက်ပွဲကို VOA American တဲ့မြန်မာပိုင်းအစီအစဉ်ကနေပြီးတော့အထူးအစီအစဉ်ဖြစ်ဓာတ်ရိုက်ထုတ်လွှင့်ပေးဖို့ရှိပါတယ်။နိုဗင်ဘာ5ရက်အင်္ဂါညပိုင်းရွေးကောက်ပွဲကျင်းပပြီးစီလို့မဲရုံတွေအားလုံးပိတ်သွားခြင်းကစပြီးတော့နောက်ဆုံးရလဒ်တွေကိုအချိန်နဲ့တပြေးညီကြေညာပေးမယ်အပြင် အနိုင်ရှုံးသုံးသက်ချက်နဲ့နိုင်ငံရေးဆွေးနွေးချက်တွေကိုလည်းတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်ဒီအမေရိကန်ရွေးကောက်ပွဲညအထူးအစီအစဉ်ကိုကြည့်နေတဲ့ဆိုရင်မြန်မာစံတော်ချိန်နိုဝင်ဘာ6ရက်ဗုဒ္ဓဟူးမနေ့10နာရီခွဲအမေရိကန်အရှေ့ပိုင်းဒေသစံချိန်အင်္ဂါည7နာရီကစပြီးတော့2နာရီကြာဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့ VOA website ကနေပြီးတော့တိုက်ရိုက်ကြည့်ရှုနိုင်တဲ့အပြင် VOA မြန်မာပိုင်း Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာလည်းတိုက်ရိုက်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ပြည်ကတင်ဆက်မဲ့အမေရိကန်ရွေးကောက်ပွဲအထူးစီစဉ်ကိုစောင့်မျှော်ကြည့်ရှုကြပါရှင
်အခုတော့တဆက်တည်းရွေးကောက်ပွဲဆက်ဆက်ရှင်းပြချက်ပုံပြရုပ်သံတွေကိုထုတ်လွှင့်ပြသည်2024ခုနှစ်အမေရိကန်ရွေးကောက်ပွဲမှာအမေရိကန်နိုင်ငံသားတွေရဲ့သဘောထားကိုထုတ်ဖော်တာတွေတွေ့မြင်ကြရမှာပါတကယ်လို့ရွေးကောက်ပွဲကျင်းပတဲ့နိုဝင်ဘာ5ရက်နေ့မှာမဲယုံကိုမလာနိုင်ဘူးဆိုရင်တော့ဘယ်လိုလုပ်နိုင်ပါလဲပြည်သူတွေမဲပေးနိုင်တဲ့တခြားနည်းလမ်းတွေရှိပါသေးတယ်။ပုံပြရုပ်သံမှာကိုစီသူကတင်ပြထားပါတယ်ခင်ဗျာ
။လာမယ့်ရွေးကောက်ပွဲမှာအမေရိကန်နိုင်ငံသား244သန်းလောက်မဲပေးခွင့်ရှိတာဖြစ်ပေမဲ့လူတိုင်းကရွေးကောက်ပွဲနေ့မှာပဲမဲထည့်တာမဟုတ်ပါဘူး။အလုပ်များလို့ပဲဖြစ်ဖြစ်သွာလာလှုပ်ရှားဖို့ခက်ခဲတာပြပရောက်နေတာလို့ဆိုရင်အမေရိကန်နိုင်ငံသားအလုံးစန္ဒထုတ်ဖို့မဲထည့်ဝင်နိုင်ဖို့တခြားနည်းလမ်းတွေရှိပါတယ်။ဒီနေ့မှာရွေးကောက်ပွဲနေ့မတိုင်ခင်ကြိုတင်မဲပေးလို့ရပြီးတော့တချို့နေရာတွေမှာစားတိုက်ကပို့လို့ရပါတယ်။စီးမြင်တွေကတော့ပြည်내အလိုက်ကွာချားနိုင်တာပါ။နိုဝင်ဘာ5ရက်ရွေးကောက်ပွဲနေ့မှာတော့တန်းနဲ့ချီတဲ့ပြည်သူတွေတမယိုးကျနီလန်းနဲ့မဲယုံမှာမဲလာပေးကြမှာဖြစ်ပါတယ်။ဒါပေမဲ့မဲပေးနိုင်တဲ့ပုံတွေကပြောင်းလဲလာနေတာပါ။2020မှာအမေရိကန်နိုင်ငံသားတဝက်ကျော်ကပဲလူကိုယ်တိုင်မဲလာပေးပြီးတော့28ရာခိုင်နှုန်းကပဲရွေးကောက်ပွဲနေ့မှာမဲပေးတာဖြစ်ပါတယ်။လူကိုယ်တိုင်ကြိုတင်မဲထဲစနစ်ကိုကိုအသုံးပြုလာကြပြီးအမေရိကန်ပြည်နယ်အတိုင်းနှီးပါးမှာခွင့်ပြုထားတာပါ2000ခုနှစ်မှာမဲဆန္ဒရှင်40ရာခိုင်နှုန်းကတင်ကြိုမဲထဲနိုင်ပြီးတော့ဒီရွေးကောက်ပွဲမှာတော့မဲပေးဖို့စီရင်သွင်းထားသူ69ရာခိုင်နှုန်းကြိုတင်မဲပေးခွင့်ရှိပါတယ်ကြိုတင်မဲပေးတာကလည်းရွေးကောက်ပွဲနေ့လိုပဲမဲယုံတွေကိုသွားပြီးတော့မဲစင်းစာရွက်မှာမဲပေးရတာပါအီလီနွိုင်းလိုပြည်နယ်တွေမှာတော့စက်တင်ဘာလကုန်ပိုင်းကတည်းကစမဲပေးလို့ရပြီးတော့တချို့ပြည်နယ်တွေမှာတော့ရွေးကောက်ပွဲနေ့မတိုင်ခင်သတင်းပတ်တွေအတွင်းမှာမှမဲလာပေးလို့ရပါတယ်လူကိုယ်တိုင်မဲလာမထည့်တဲ့နီးလေရှိပါတယ်များသောအားဖြင့်မဲဆန္ဒရှင်ကစားတိုက်ကတဆင့်ပြန်ပို့ရမယ်မဲပြားစာရွက်ကိုတောင်းယူရပါတယ်တချို့ပြည်နယ်တွေမှာအကြောင်းပြချက်ပေးရပါတယ်ပြည်နယ်ပေါ်မူတည်ပြီးတော့စားတိုက်ကတဆင့်ဒါမှမဟုတ်လူကိုယ်တိုင်ဖြစ်ဖြစ်ပြန်ပို့ရပါတယ်စားတိုက်ကတဆင့်မဲပေးတာနဲ့လူပြက်ကွက်မဲပေးတာကနှမျိုးလုံးလှည့်သုံးနိုင်တာပါဒါပေမဲ့စားတိုက်ကတဆင့်မဲထည့်လို့ရတဲ့ပြည်နယ်တွေကယ်လီဖိုးနီးယားတို့ကော်လိုရာဒိုတို့လိုပြည်နယ်တွေမှာအများအပြားလိုချင်တဲ့သူကလမ်းတောင်းခံဖို့မလိုပဲမဲပေးဖို့မပုံတင်ထားတဲ့သူအားလုံးစီကိုစားလိုက်ကမဲထည့်နိုင်မဲ့မဲပြားစာရွက်တွေပို့ပေးတာပါဒီလိုမဲထည့်နိုင်တဲ့တခြားနည်းလမ်းတွေပို့အသုံးများလာတဲ့အလျောက်နိုင်ငံရေးအပိုင်းတင်းမာမှုလည်းပိုမြင့်လာတာပါ Republican တွေကအများအပြားဒီလိုစားလိုက်ကမဲလမ်းထည့်တာမျိုးကိုကန့်ကွက်ပြီးတော့မဲမတမာမှုဖြစ်စေတယ်ဆိုတဲ့အထောက်အထားမရှိပေမဲ့သူတို့ကစားလိုက်ကတဆင့်မဲတွေမှန်ကန်ရဲ့လားဆိုပြီးတန်တရားရှိတော့ပါဒီမိုကရက်တီကတော့ပုံစံမျိုးစုံနဲ့မဲပေးနေတာကိုသဘောကျပြီးတော့မဲယုံမှာကိုယ်တိုင်လာမဲပေးနိုင်သူပဲဆန္ဒထုတ်ဖော်ခွင့်ရှိတာမဟုတ်လူတိုင်းဆန္ဒသဘောထားထုတ်ဖော်ခွင့်ပြုတာကဒီမိုကရေစီနည်းလမ်းပူကြတယ်လို့ပြောပါတယ
်ခုတစ်ခါလဲရွေးကောက်ပွဲစတန်းနေအကြောင်းဆက်ကြည့်အောင်ပါဗျာဘယ်ရွေးကောက်ပွဲမဲဆွယ်စည်းရုံးပွဲမှာမဆိုကိုယ်စလဲလောင်းနေတဲ့ပြည်သူတွေဟာရွေးကောက်ပွဲအခြေအနေကိုသိဖို့သူတို့လောက်ရတဲ့ရွေးချယ်မှုတွေနဲ့ပတ်သက်ပြီးအသိပေးဖို့လူလူသဘောထားစတန်းတွေကိုအားကိုးရပါတယ်။ဒါပေမဲ့ဒီလိုစတန်းတွေကနားလေရခက်ရှေ့နောက်မကြီးနဲ့အရင်ဖြစ်ခဲ့မှုတဲ့အတွေ့အကြုံတွေရဆိုရင်တခါတလေလုံးဝမှားတာမျိုးလည်းရှိတတ်ပါတယ်။ရွေးကောက်ပွဲဟာအမှုပညာတရားဖြစ်တယ်လို့သိပ္ပံနီးချဖြစ်စဉ်တစ်ခုလည်းဖြစ်ပြီးတော့ဘာကိုကြည့်ရမယ်ဆိုတာမသိရင်လွဲချော်သွားနိုင်တယ်လို့ဆိုကြပါတယ်။VOA ပုံပြရုပ်တံကိုကိုဝင်းခတ်မောင်ကတင်ပြထားပါတယ်ခင်ဗျာ
ရွေးကောက်ပွဲအနိုင်ရသူကိုရွေးကောက်ပွဲကျင်းပတဲ့နေ့ဒါမှမဟုတ်ကျင်းပပြီးချက်ချင်းဆိုသလိုဆုံးဖြတ်လေးရှိပါတယ်ကြိုတင်လူလူသဘောထားစစ်တမ်းတွေကတော့နမူနာမဲဆန္ဒရှင်ချို့ကိုမေးမြန်းပြီးဘယ်သူနိုင်မလဲဆိုတဲ့ခံမှန်းချက်ကိုပဲပေးနိုင်တာပါရရှိတဲ့အချက်လက်အခြေခံကောက်ချက်ချဆွဲရတာမို့စည်ရင်းစရာအမှားယွင်းဖြစ်နိုင်တာပါ2016တုန်းကဆိုရင်ပရင်စတန်တက္ကသိုလ်လေ့လာသုံးသပ်သူဆမ်မွန်ကစစ်တမ်းကရရှိတဲ့အချက်လက်ကိုတော်တော်စိတ်ချယုံကြည်ပြီးဟီလာရီကလင်တန်အနိုင်ကျကိုရမယ်မနိုင်ရင်သူတီဗီပေါ်မှာပရစ်စားပြမယ်လို့အာမခံခဲ့တာပါဒီတော့ရွေးကောက်ပွဲလဲရှုံရောသူကတိပေးထားတဲ့အတိုင်း CNN နဲ့မီဒီယာကမှစားပြခဲ့ရပါတယ်ဘယ်စစ်တမ်းဆိုထုတ်လိုက်ပြီးဆိုတာနဲ့အမှားယွင်းကတော့အနည်းနဲ့များပါလာတတ်တာပါစစ်တမ်းကောက်ယူရဲဆိုတာက ရှုပ်ထွေးနေတဲ့စည်ရင်အင်းသဘောတရားတစ်ခုဖြစ်ပြီးသူတို့နမူနာကောက်ယူတဲ့အခြေခံကဘလောက်စိတ်ချရတယ်လဲအထူးသဖြင့်လူများရဲ့သဘောထားကိုဘလောက်မှန်မှန်ကန်ကန်ထင်ရှားနိုင်တယ်လဲဆိုတာပေါ့ဘူတီတာပါစည်မြင့်တိုင်းဆိုရင်နမူနာယူမေးတာပမာဏသေးရင်အမားပိုကြီးနိုင်ပါတယ်ဒါကြောင့်၃မှတ်လောက်အပေါင်းနှုတ်ထည့်လုပ်ပြီးလက်တွေ့အဖြစ်နဲ့ပို့နီးဆိုင်အောင်ခံမှန်းရပါတယ်ဆိုလိုတာကအပိုအလို၃ကြာခိုင်နှုန်းထည့်တွက်ခံမှန်းရတာပါဒီတော့သဘောထားစစ်တမ်းမှာကြည့်ရင်ကိုယ်စဲလောင်းတူကအရှိမနှစ်မှတ်သားနေတယ်ဆိုရင်မားနိုင်ကြည့်အပိုအလို၃မှတ်ထည့်တွက်တဲ့အခါစည်ရင်အင်းရတိတိတသာကွာတာမျိုးမဟုတ်တဲ့အတွက်ဒီလိုအခြေအနေမျိုးမှာဆိုရင်တော့ပစံတာမဟုတ်ပိုးကောင်စားပြမယ်ဆိုတာမျိုးနဲ့မလောင်းတင်ပါဘူးရှင်ပြိုင်သူတယောက်ကလွဲနိုင်တဲ့အလိုအပိုသုံးမှတ်ထည့်တွက်နိုင်ရင်တော့15မှတ်တာနေသေးတယ်ဆိုရင်တော့ဒါကကိန်းကနဲ့အရာထူးခြားသွားပါပြီ။ဒါတောင်ကိုနမူနာယူမေးမြန်းတာတွေကအကင်ဆုံးတစ်ထစ်ချတေးချတယ်ဆိုတာမျိုးမဖြစ်နိုင်ပါဘူး။တကယ်လက်တွေ့စစ်တမ်းကောက်တဲ့နီးကလည်းပိုတောင်ရှုပ်ထွေးနိုင်ပြီးအစင်းမြင့်တေးချနီးလန့်တွေတော့ပါနိုင်ပါတယ်။တကယ်လက်တွေ့မှာတော့စစ်တမ်းကောက်ယူသူတွေသိပ္ပံပညာရှင်တွေကအစင်းအင်းအခြေခံသုံးသပ်ချက်တွေကိုမြမဆက်ဆက်လွယ်လွယ်ကူကူလောက်တက်တာကြောင့်တခါလေစစ်တမ်းကောက်ယူပြီးထုတ်ပြန်တာတွေမှားတာအထင်မြင်မှားစေတာမျိုးတွေဖြစ်ပါတယ်။တိကျလောက်တဲ့စစ်တမ်းတွေအထူးသဖြင့်အကြောင်းအရာတချို့ကိုပဲကွက်မေးတဲ့စစ်တမ်းတွေကတော့မဲဆွယ်စည်းရုံးမှုအခြေအနေကိုပြည့်ပြည့်စုံစုံသိရစေပြီးအသုံးဝင်စေပါ။နောက်ဆုံးမှာတော့ရှိသမျှနီးတွေထဲမှာသဘောထားစစ်တမ်းကောက်ယူတာကတော့အကောင်းဆုံးနည်းလမ်းဖြစ်ပါတယ်။ဒါပေမဲ့ပတ်ဝန်းကျင်အနေထားကအရေးကြီးတာပါ။ New York Times တို့538.com တို့ရဲ့စစ်တမ်းတွေကတော့စစ်တမ်းအများပြားကအချက်လက်တွေကိုပေါင်းကြည့်ပြီးမှကောက်ချက်ဆွဲခံမှချက်ထုတ်တာပါ။ဒါပေမဲ့အဲ့ဒီလိုလုပ်တာတော့2016တုန်းကလိုကောက်ချက်မှားရတာမျိုးရှိပါတယ်။တေချာရာကဒီလိုစစ်တမ်းအများကိုပေါင်းကြည့်ကောက်ချက်ဆွဲတာကတခုချင်းစီလုပ်တာထက်အချက်လက်တွေနောက်ွယ်ကအခြေအနေကိုပိုကြဲကြဲပြန့်ပြန့်သိရှိစေနိုင်တာပါ။အဲ့ဒီလိုပေါင်းဆက်စစ်တမ်းမှကြည့်တဲ့အခါ90လောင်းတူကအများကြီးထိုးကျနေတယ်ဆိုရင်တကယ်ရှားလက်ကိုတက်အပ်မခံမှန်းနိုင်ပေမဲ့သူအခြေအနေရှင်းလောက်မကောင်းဘူးဆိုတာတေချာကောက်ချက်ချလို့ရပါပြီ
VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုစီစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုအပြင်ကျွန်တော်ဖန်ယူမှုနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်တော့လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်လိုင်းတိုမီတာနဲ့ဖန်ယူနားဆင်ခြင်းနဲ့သောရရှင်နေအနေနဲ့တော့ VOA ရေဒီယိုညပိုင်းစီစဉ်ကိုရေဒီယိုနဲ့ဖန်ယူနားဆင်နိုင်တာပါနေ့စဉ် VOA ညချမ်းရေဒီယိုအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်ကိုတိုက်ရိုက်နားဆင်ဖို့မမီလိုက်တဲ့သူတွေည10နာရီကနေ17နာရီအထိလိုင်းဒိုမီတာ1532နဲ့လိုင်းလမ်းမီတာ190ကနေပြီးတော့တနားရီစာအစီအစဉ်အစအဆုံးကိုပြန်ဖန်ယူနားဆင်နိုင်ပါတယ်။ VOA American တန်ရဲ့အစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့ခြားသားပရိနည်းမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ခုတော့အပတ်စဉ်အစီအစဉ်လေးလှည့်ကြပါပြီ။လူငယ်ကဏ္ဍဖြစ်တဲ့ဂျန်စီနဲ့အားကစားအစီအစဉ်တွေမတင်ဆက်ခင်မှာအက်ဒီတာနဲ့ဆွေးနွေးခန်းနဲ့စတင်ပါမယ်။အမေရိကန်ရဲ့မဟာမိတ်တွေကထီးချန်ဖြစ်စေခြင်းနဲ့ရုရှားနိုင်ငံမှာအော်တိုလဘာလကုန်ပိုင်းကချစ်ပခဲ့တဲ့ BRICS Bridge လို့ခေါ်တဲ့ထိပ်သီးစီးဝေးပွဲကဘာတွေထူးခြားမှုရှိခဲ့ပါလဲ။ကမ္ဘာနိုင်ငံရဲ့အခင်းအကျင်းကိုဘယ်လိုရိုက်ခတ်ပါသလဲ။မြန်မာနိုင်ငံကရောဒီအဖွဲ့ဝင်ဖြစ်နိုင်ပါသလား။ဒီတစ်ပတ်အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာဦးကျော်စံတာကိုမမျှသစေအောင်ကမင်းမြန်းဆွေးနွေးထားပါရမ။
အောက်တိုဘာ22ကနေ24ထိရုရှားမှာကျင်းပခဲ့တဲ့ BRICS မဟာမိတ်အဖွဲ့ဝင်ရဲ့ဒီနိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲဟာဘာတွေထူးခြားပါလဲဘယ်လောက်ထိအရေးပါပါလဲ
ဆိုထူးခြားပထမဆုံးထူးခြားမှုတစ်ခုကတော့ရုရှားနိုင်ငံအတွက်အင်မတန်လက်မထောင်နိုင်တဲ့ပွဲလို့ပြောမှာဖြစ်ပါတယ်သူလက်ခံကျင်းပနိုင်တဲ့ကြီးမားတဲ့ကြီးမားဆုံးနိုင်ငံတကာနေလာခံတစ်ခုဖြစ်ပါတယ်အထူးသဖြင့်2022မှာသူတို့ Ukraine ကိုစပြီးစစ်တိုက်ပြီးကြတဲ့ကကျင်းပနိုင်တဲ့အစည်းအဝေးပေါ်လေ American ပါဝင်အနောက်နိုင်ငံတွေကတော့ Ukraine စစ်ကြောင့်ရုရှားကိုအထူးကြံဖြစ်အောင်ဒါအပေခံနိုင်အောင်ဖြစ်အောင်ဆိုပြီးတော့သူတို့ တွန်းပြီးတော့လုပ်နေကြတာဆိုတော့ရုရှားဒီပွဲလုပ်ကြရတာလက်မထောင်ငါဟာအထီးကျမဟုတ်ဘူးဆိုတော့အဓိကပြောင်းနေပွဲဖြစ်ပါတယ်ဆိုတော့ဒီဟာအရေးပါတာကလည်းဒီမှာတဲောက်လာတဲ့နိုင်ငံတွေရဲ့ကူစားပြုတဲ့ကမ္ဘာလူကြီးကိုကြည့်မယ်ဆိုရင်40ရာခိုင်နှုန်းကျော်လောက်ကူစားပြုထားတာဖြစ်တယ်ဆိုအနောက်နိုင်ငံတွေကိုစားပြတာလောက်မရှိပါဘူးအနောက်နိုင်ငံတွေကိုစားပြတာအကုန်လုံးကပြောင်းလဲမှာ20ကျော်ရခိုင်နှုန်းသာရှိတယ်ဆိုတော့သူတို့ဟာကမ္ဘာရဲ့လူများစုကိုကိုစားပြတဲ့နိုင်ငံတွေလည်းဖြစ်တယ်နောက်ပြီးတော့ကမ္ဘာနေရဒေသအနှံ့ကပါတဲ့အဖွဲ့အစည်းလည်းဖြစ်တဲ့အတွက်ကြောင့်သူတို့ဟာပို့ပြီးတော့ကြည်ကြည်ပြန့်ပြန့်ဖြစ်တဲ့ကမ္ဘာနီလာခံကြီးတရဖြစ်တယ်လို့ပြောမှဖြစ်ပါတယ်
အဒီဖွဲ့ရဲ့အဓိကရည်ရွယ်ချက်ကဘာဖြစ်ပါမလဲစတော့ကတော့သူက၅နိုင်ငံနဲ့စပြီးတော့ဖွဲ့ခဲ့တာကနေအခုနောက်ပိုင်းမှာနိုင်ငံသစ်တွေကလည်းအဖွဲ့ဝင်ဖြစ်ဖို့အတွက်စူးစမ်းလာကြတယ်ဆိုတော့ဘာအကျိုးရှိပါလဲ
အဓိကကတော့သူတို့ဟာ G7 ကိုစီးပွားရေးအဖြစ်ပြိုင်ဖို့ပါပဲရှင်းရှင်းပြောရင်တော့ G7 လို့ခေါ်တဲ့အဖွဲ့မှာဥရောပ၄နိုင်ငံရှိမယ်အင်္ဂလန်ပြင်သစ် Germany Italy ရှိမယ် Now အမေရိကန်နိုင်ငံအမေရိကန်ပြည်ထောင်စုရဲ့ကနေဒါရဲ့နောက်အာရှဂျပန်ပါပဲဒီသံမှုထိပ်ပြီးခုနှစ်နိုင်ငံကကြီးစိုးထားတာသူတို့ရဲ့ G7 ရဲ့ရည်ရွယ်ချက်ကကမ္ဘာရဲ့စီးပွားရေးနဲ့ Bridge Snake ကိုသူတို့ကကျူးကန်ချေလဲဖို့အတွက်အဓိကထားရတာဖြစ်တယ်ဆိုတော့သူတို့ရဲ့ကျူးကန်ချေလဲမှုကိုမခံနိုင်ရဘူးကျန်တဲ့ Breaks ကိုစဖွဲ့တဲ့၄နိုင်ငံတော့ Brazil ရဲ့ရုရှားရဲ့ China ရဲ့ India ရဲ့နောက်တော့ South Africa ပါလာပါဘူးလား2009မှာဖွဲ့လုံးကတော့၄နိုင်ငံနောက်2017မှာထင်တယ်ဆောက်တဲ့ဖရီပါလာတော့အဲဒီငါးနိုင်ငံကြာရော break card in bricks ဆိုပြီးတော့ S လုံးတူလာပါလေဆိုတော့ through AI G7 နိုင်ငံတွေရဲ့စီးပွားရေးငွေကြေးစနစ်ချလာတော့မခံနိုင်ဘူး through အဲ့ဒါကြောင့် through ဒါသိကြလွတ်လပ်တဲ့စီးပွားရေးဇုံတံပိုးဆိုပြီးတော့ UI ပြီးတော့ဖွဲ့စည်းခဲ့ရဖြစ်ပါတယ်ဆိုတော့နောက်နိုင်ငံတွေကပါဝင်လာတဲ့အခုဆိုလို့ရှိရင်ပို့ပြီးပါဝင်လာတဲ့နိုင်ငံတွေထဲမှာအခုတက်တဲ့ထက်မှဆိုရင်သူတို့တက်လာလဲဆိုတော့ Egypt တို့တက်လာတယ်နောက်ပြီး Saudi Arabia အဖွဲ့ဝင်တော့မဖြစ်သေးဘူးတက်လာတယ် UAE တက်လာတယ်နောက်ပြီးတော့ Iran တက်လာတယ်အဲ့လိုနိုင်ငံတွေတွေ့လာတယ်ဒါအပြင်သမ္မတ Putin ကပြောသေးတဲ့အဖွဲ့ဝင်ဖြစ်ချင်တဲ့နိုင်ငံပေါင်း30လောက်အရုပ်စုံလျှောက်ထားတာရှိသေးတယ်ဆိုပြီးတော့ပြောထားတယ်ဆိုတော့ခုန G7 ရဲ့စီးပွားရေးကြီးစိုးမှုကိုမခံကျင်တဲ့နိုင်ငံတွေအကုန်လုံးကဒီမှာစီးပွားရေးအဖြစ်ပူးပေါင်းဆောင်ရွက်မယ်ဆိုတဲ့သဘောနဲ့ဒီလိုညှိနှိုင်းကြတဲ့ဝင်လာရဖြစ်ပါတယ်ဆိုတော့ဆက်လက်ပြီးတော့ကျေပြန့်လာမဲ့သဘောလေးရှိပါတယ်သူတို့တကယ်လုပ်နိုင်ရင်ပေါ့လေအ
ဲဒီချိန်ဒီဆွေးနွေးပွဲမှာဒီတော့ဟိုရုရှားကတိုက်နေတဲ့ယူကရိန်းစစ်ကိုအောင်နိုင်ရေးအတွက်ပံ့ပိုးတာထောက်ခံတာရှိလားနောက်ပြီးတော့ဟိုတစုံတရာပြဿနာသဘောထားကွဲလွဲတာတွေရောရှိပါလား
သဘောထားမကွဲလွဲဘူးဒါပေမဲ့သဘောထားပြဿနာမဖြစ်ဘူးသို့တော်လည်းပဲကိုယ်သဘောထားနဲ့ကိုအထူးသဖြင့်ယူကရိန်းစစ်ပွဲကိစ္စUkraine support ကိစ္စနဲ့ပတ်သက်လို့တော့အဖွဲ့ဝင်နိုင်ငံတွေဟာသူတို့ရဲ့ different agenda တွေပေါ့အဲ့လိုမဖြစ်သင့်ဘူးစီးရင်နဲ့အနိုင်ယူပြလိုက်ရမယ်ဆိုတော့ဘယ်သူမှထောက်ခံပြီးပြောတာတော့မကြားရပါဘူးဒါလို့ရုရှားကတော့ထောက်ခံမှာပေါ့သူကတကယ်နိုင်ငံတွေကတော့ညဉ့်ညမ်းစွာဖြစ်စေဖို့ပဲအဓိကအရေးပါတဲ့ဒီမှာတရုတ်နဲ့အိန္ဒိယဆိုတော့ပေါ့သူတရုတ်ကလည်းပဲသူတို့နိုင်ငံတကာကဘာမှလည်းသူတို့စဉ်းစားတဲ့သူဖြစ်နေဖြစ်ချင်တဲ့ဂုံတိခါကမြင့်တင်နေတဲ့အီရန်နဲ့ဆော်ဒီအရေဗျကတော့သူစဉ်းစားပြခဲ့တယ်ဆိုပြီးတော့ကိုယူဂျင်းနဲ့နိုင်ငံဆော်ယူကရိန်းစစ်ပွဲကိုလည်းညင်ညင်ဖြစ်စေခြင်းနဲ့အိန္ဒိယကလည်းပဲနှစ်ဖက်လုံးနဲ့ကောင်းဆုံးမွန်စွာဆက်ဆံပြီးတော့အဲ့လိုဖြစ်စေခြင်းနဲ့နိုင်ငံတွေသာဖြစ်ပါတယ်ဆိုတော့သမ္မတပူတင်ကယူကရိန်းစစ်ပွဲမှာသူ့ကိုထောက်ခံဖို့လိုချင်သည့်တိုင်အောင်ဒီပွဲမှာတော့သူထောက်ခံမှုမရပါဘူးဒါပေမဲ့ဒီဟာမှာယူကရိန်းစစ်ပွဲကိုမထောက်ခံလဲပူတင်တော်ကတော့ခုနပြောခဲ့သလိုအမျက်ထွက်ပြီးသားဖြစ်တယ်လို့ပြောမှဖြစ်ပါတယ်တခြားကိစ္စတွေကတော့သူတို့အရင်ပြောတာမရှိပါဘူးနောက်တစ်ခုရှိရကတော့ပြဿနာတက်တာကကလသမကအတွင်းမှုချုပ်အန်တိုနီဂူတာရက်စ်ကလာတက်တယ်လာတက်တော့သူကဘူတင်နိုနဲ့လက်ဆွဲနှုတ်ဆက်ပြီးနေတာကိုဟိုနောက်နိုင်ငံရဲ့အများကြီးဝေဖန်ကြတယ်အဲနေတို့အဖွဲ့ဝင်နိုင်ငံတတိုင်းငါဆိုလို့ရှိရင်ဒီလူဟာငါတို့ဂျနီဗာမှာလုတ်တဲ့ဒီယူကရိန်းညီငယ်ရေးဆွေးနွေးပွဲကြတော့ဒီလူကမတက်ဖက်နဲ့ဘာဖြစ်လို့အဲ့ဒီရုရှားလုတ်တဲ့ပွဲကိုခင်ဗျားသွားတက်ပြီးတော့ဖလဲတကင်းလုတ်နေရသလဲဘာညာပြောတယ်ဒါပေမဲ့Mr. Guterres ပြောတာကဘယ်လိုက်ပြောတာမဟုတ်ပါဘူးဒီ Ukraine စစ်ဘက်ကို just peace ပေါ့လေညီညာတရားမျှတသောညီညာရေးဖြစ်စေရမယ်ရဲ UN ရဲ့ rule အတိုင်းဖြစ်ရမယ်ဆိုပြီးတော့အဲ့လိုပြောခဲ့တာဖြစ်ပါတယ်ဆိုတော့သူကတော့တက်မှာပေါ်တာတော်တော်များပြောခဲ့သူကမ္ဘာလူကြီးအများစုကိုစားပြုတဲ့ဖွဲ့စင်ရသားလည်းပါတယ်ချမ်းသာလည်းပါတယ်အကုန်လုံးဆိုတော့သူတက်တာပို့ပြီးမျှတတယ်လို့ထင်ပါတယ်
ဒီစနေဘက်မှာနောက်တစ်ခုကဒီ bridge နိုင်ငံနေရာ American dollar ကိုအစားထိုးနိုင်တဲ့ငွေကြေးတစ်ရက်ပေါ့အဲ့လိုငွေကြေးအစ်စ်တစ်ခုကိုဟိုဆက်ပြီးတော့လုံနိုင်ဖို့ဆွေးနွေးဖို့အတွက်ဟိုသ တဘောကိုတွေ့ရပါတယ်အဲ့ဒီပေါ်မှာရောဒါဟာကဘာစီးပွားရေးကိုဘယ်လိုရိုက်ခတ်နိုင်လဲ
အဓိကရွေချက်ထဲမှာပါပါတယ်ဟာအခုအမေရိကန်ဒေါ်လာကို base လုပ်ပြီးတော့အခြေခံပြီးတော့အခုလဲလဲနေရတယ်သူစဉ်းစားလင်းပြောရမယ်ဆိုလို့ရှိရင်ချင်းရတဲ့နိုင်ငံက track company ပေါ့ဗျာတမ်ဘူစီရဲ့ track လာတယ်ဟိုမှာအာဂျင်တီးနားတို့ဘာတော့ wine တို့ဘာတို့ချမ်းနိုင်ငံ track တယ်အဲ့ဒီ track တဲ့တမ်ဘူစီရဲ့ company စီလူရောအားနဲ့ track လာတဲ့တဘာပစ္စည်းတွေကိုပေးရပြီးတော့အမေရိကန်ရဲ့ဆက်ကူပေါ့လေဒေါ်လာဆိုငွေကြေးရအောင်အဲ့တော့ဆုပြီးတော့လုပ်ရတဲ့စနစ်ကိုသူတို့မကြိုက်ကြပါဘူးအဲ့သူတို့ကဒီ brick currency တစ်ခုကိုတီထွင်ဖို့ဆိုတာသူတို့ကအဓိကရည်မှန်းချက်ရှိပြီးဥတည်ပါတယ်အခုလောလောဆယ်မှာတော့grain exchange for the track on the barter system to go to now we are cross border exchange to go to a ngwe ji better pay you to go level ai ponsa myo lo thru the board to ja ba de the dollar ye from mu go thru chang cha bi lo thru ko le a de yuk ka le ba asa ka de ya de ka lo de yuk ka ka ba ma american go pyain la lo yuan go dollar asa thru go ka ba ngwe ji dong phit de yuk ka tai lut chin ni da ပေးစီပွားရသိအင်အားကြီးပါတယ်စီပွားကိုအကြမ်းမြင့်နှိုင်းရှင်မယ်ဆိုရင်အခုရုရှားရဲ့စီပွားရေးရုရှားပေါ်မီခိုတဲ့နိုင်ငံလဲအခုတရုတ်ဘက်ကိုပါလာမဲ့သဘောကြီးရဲ့ငွေချေးအဖြစ်ရုရှားရဲ့ဒီ GDP က2 trillion ကျော်လောက်ပဲရှိတယ်လို့ report တွေမှာတွေ့တယ်အမေရိကန်ကဘယ်လောက်ရှိလဲဆို22 trillion လောက်ရှိတယ်တရုတ်က19 trillion ရှိတယ်ဆက်ကိုရှိတယ်ဒီမှာဆိုတော့တချို့ကဒီဆီဇွန်နေ့အကောင်မှာတရုတ်ကအမေရိကန်ကိုကြော်တက်သွားမယ်ဆိုပြီးတော့တွက်လာကြတယ်။အဲကြောင့်အဲ့ဒါကိုညွှန်မှန်းပြီးတော့တရုတ်ကသူတို့ယွမ်ကိုအမေရိကန်ဒေါ်လာမှာအစားထိုးဖို့အထူးသူကကြံစည်ထားတာဖြစ်ပါတယ်။အခုလောလောဆယ်ကတော့အဲ့ဒါကိုတော့မပြောကြပါဘူးဆိုပေမဲ့ brick အတွက် fiat currency တခုတည်ထွင်မှုဆိုတာသူတို့ဆွေးနွေးကြပါတယ်ဆိုတော့ဒါဟာအဓိကသူတို့ထားပြီးဥတည်နေကြပါလေဒေါ်လာရဲ့လွှမ်းမှုကိုမခံနိုင်ဘူးဆိုတာကျော် brick ရဲ့ UJ ထဲမှာကမူလ UJ ထဲမှာခေါင်းကပါတဲ့ကိစ္စသူဖြစ်ပါတယ်အချိန်နဲ့အပြတ်တိုးတက်မှုရှိလာလိမ့်မယ်လို့ယူဆပါတယ်အ
ဲ့တော့ဒီဖွဲ့ကကမ္ဘာနိုင်ငံရေးအခင်းကျင်းကိုဟိုဘယ်လောက်ထိရိုက်ခတ်လာနိုင်မှာလဲဆေးခေတ်ကာလလိုမျိုးပဋိပက္ခတွေဖြစ်လာနိုင်လား
အဲ့လိုတော့ဖြစ်လာနိုင်ကြမရှိဘူးဆေးခေတ်ကာလကနှစ်ဖွဲ့ရှိတာပေါ့လေအဆိုဗီယက်ဘက်ကိုပါတဲ့ကွန်မြူနီနိုင်ငံတွေရှိတယ်အမေရိကန်ဘက်ကိုပါတဲ့အရင်းရှင်နိုင်ငံတွေတို့ဘက်ကိုပါတဲ့နိုင်ငံတွေရှိတယ်အဲ့ဒီကြားမှာအိန္ဒိယတို့တရုတ်တို့ဥဆောင်တဲ့ non alignment non aligned countries တွေပါတယ်ပါခဲ့တာဥနုလက်ထက်အဲ့ဘက်မလိုက်နိုင်ငံဆိုပြီးတော့ရှိတယ်အခုကြာတော့ဒီဟာအဲ့ဒီအုပ်စုခွဲတာကိုလည်းလက်မခံဘူးဘက်မလိုက်လည်းမဟုတ်ဘူးသူကအိန္ဒိယနိုင်ငံကြီးဝန်ကြီးဂျယ်ရှင်ကာကသူကစကားပြောတဲ့အချိန်မှာနိုင်ငံကြီးဝန်ကြီးနဲ့တွေ့ရပါပြောတယ်သူတို့ရဲ့မူက non alignment မဟုတ်ဘူး multi alignment ပေါ့လေပဲဆုံနဲ့အကုန်လုံးပဲဆုံနဲ့ဆက်ဆံမယ်ဟိုဘက်ဒီဘက်ဆိုတော့သူတို့မခွဲဘူးဆိုတော့အဓိကအဖြစ်နိုင်ငံရေးအဖြစ်အင်အားစုတစ်ခုဖြစ်ဖို့တကားသူတို့မယူရပါဘူးဒါစီးပွားရေးအဖြစ်ဘယ်သူနဲ့မဆိုထိတွေ့ဆက်ဆံလူတဲ့နိုင်ငံတွေသာဖြစ်ပါတယ်အိန္ဒိယဆိုအမေရိကန်နဲ့လည်းဆက်ဆံတယ်ပဲရုရှားနဲ့လည်းဆက်ဆံတယ်ပဲဆိုတော့သူဖြစ်သူတို့နိုင်ငံကျန်တဲ့နိုင်ငံတွေထုံနီးလောက်သဘောထားရှိတဲ့နိုင်ငံတွေယူရဖြစ်ပါတယ်ဘယ်သူနဲ့မဆက်ဆံဘူးဆိုပြီးတော့အဲ့လိုနိုင်ငံရေးအခင်းကျင်းနဲ့ဖြစ်လာမှာမဟုတ်သို့တော်လည်းပဲအမေရိကန်တရုတ်ပြန်ဆိုင်မှုကတော့အများကြီးပူပြီးပြင်းထန်လာပဲအမေရိကန်သူ့ကိုတရုတ်ကစီးပွားရေးအဖြစ်ကြော်တက်မှာပေါ့အဓိကတာကိုထားပြီးသူတိုက်တရုတ်ပိတ်ဆို့ဖို့တရီလုံနေတာဆိုတော့အဲ့ဒီကိစ္စမှာတော့ပူပြီးတော့ပြန်ဆိုင်မှုကတော့ပူပြီးများလာမယ်ပေါ့လေဒါပေမဲ့ရန်ဖြစ်တဲ့အစင်းတော်မျိုးကသူကအများရန်ပြောကြတယ်ဆိုပြန်ပြတ်တော့ဖြစ်တယ်ဒါပေမဲ့ငါတို့ရန်သူပုတ်လို့ပြောကြတာပဲဆိုတော့အဲ့ဒီတိုင်းကတော့အချိန်ပူမြင့်လာလိမ့်မယ်လို့ပြောနိုင်ပါတယ်ရန်သူဖြစ်တဲ့အစင်းတော်ရောက်လိမ့်မယ်လို့မယူဆပါဘူး
အဲ့ခုမြန်မာနိုင်ငံနဲ့ပတ်သက်ပြီးမေးချင်တာဒီ BRICS မဟာမိတ်အဖွဲ့မှာမြန်မာနိုင်ငံအဖွဲ့ဝင်ဖြစ်လာနိုင်လားဖြစ်လာမယ်ဆိုရင်ကောင်းကျိုးကဘာတွေဖြစ်နိုင်လဲဆိုးကျိုးကဘာတွေဖြစ်နိုင
်အပေါ်ဆုံးပြောချင်တာကခုမြန်မာနိုင်ငံစစ်ကောင်စီကတိတ်အဖွဲ့ဝင်ဖြစ်ချင်ပါတယ်သူတို့စူးစမ်းတယ်သူတို့ကလေ့လာတယ်ဆိုတာအများကြီးသိရပါတယ်ဒါပေမဲ့ဖြစ်လာမလားဖြစ်လာရင်တော့သူတို့တော့ထွက်ပေါက်ရတာပေါ့သူတို့လည်းပဲအပေကနိုင်ငံလို့သတ်မှတ်ခင်ရတဲ့နိုင်ငံဆိုတော့တရုတ်ကသူအစည်းအဝေးပြုလာပြီးတော့လည်းလည်းကျေးဇူးနာဖြစ်တယ်အာရှအစည်းအဝေးပြုအင်ဂျင်နီယာရုရှားကလည်းပဲအစည်းအဝေးပြုရုရှားကိုသုံးသပ်သူတွေပြောတာကမြန်မာနိုင်ငံစစ်ကောင်စီလက်နက်ဝယ်တဲ့ဖောက်သွဲလောက်ပဲသဘောထားတယ်လို့ပြောကြတယ်ဆိုတော့ break for the win win ရရင်တော့သူတို့ဟာသူတို့လက်မထောင်နိုင်တော့ရုရှားတက်တော့ပို့ပြီးထိရောက်သွားမှာ break for ဖြစ်မယ်ဆိုပြီးတော့နောက်စီးပွားရေးအဖြစ်လည်းပဲဒေါ်လာခေတ်ဆောင်သူတို့အချိနာတာတွေရှိတယ်အဲ့ဒါကိုပတ်ဆောင်ပြီးတော့လုပ်နိုင်တယ်ဆိုတဲ့သဘောမျိုးဖြစ်ပါတယ်သူမဲ့မြန်မာနိုင်ငံစစ်ကောင်စီကအဖွဲ့ဝင်ဖြစ်လာနိုင်သလားဆိုတာနဲ့ပတ်သက်ပြီးတော့ကျွန်တော်တခုတွေးပြတာပါကစ္စတန်ကစိတ်ဝင်စားတဲ့အထက်မှာပါတယ်အဖွဲ့ဝင်ထဲမှာ ပါကစ္စတန်ရဲ့အဓိကရံဘက်ဖြစ်တဲ့အိန္ဒိယကအဲ့လိုသဘောတူညီရမှာလက်ခံတဲ့အစီအစဉ်ကိုလုပ်ဖို့ဆိုတာကိုအဆိုပြုတယ်လို့ကြားပါတယ်ဆိုတော့ truth the thing out of her ဘသူ့ကိုယူရလဲဆိုပါကစ္စတန်ကိုယူရန်ရှိတယ်ဒါပေမဲ့အဲ့လိုသာသတ်မှတ်လိုက်ရင်မြန်မာနိုင်ငံနဲ့ပတ်သက်လို့လည်းပဲစဉ်းစားရတယ်ပေါ်လာမယ်ထင်ပါတယ်တချို့နိုင်ငံတွေကတော့လည်းထောက်ပြလာမယ်ဘာကြောင့်လဲဆိုတော့အာဆီယံထဲမှာမြန်မာကိုဖယ်ခဲ့တဲ့နိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှားတို့နောက်ပြီးတော့မလေးရှားဖြစ်လာမယ်သူတို့အဖွဲ့မကြခင်မှာဆိုသူတို့တွေဖြစ်လာရင်သူတို့ဟာမဟုတ်ဘူးဒီဟုတ်သူတို့ကတော့ဖယ်မှားဖြစ်မယ်ဆိုပြီးဖြစ်ကောင်းဖြစ်လာနိုင်တယ်ဆိုတော့ဒါဆောင်ကြည့်ရမယ့်အခြေအနေပဲဒါပေမဲ့ဒီ breaks မှာနိုင်ငံရာဆက်ဆံရေးအားတက်စရာတခုလိုယူဆမှာတရုတ်နဲ့အိန္ဒိယပြိုင်ဘက်ပဋိပက္ခတော်တော်ကိုပြင်းပြထန်တာဖြစ်နေတာအခုကသူတို့နှစ်ယောက်ဖယ်လို့တကယ်ငါးတဲ့အတွင်းမှာထင်တယ်ပထမဆုံးအတင်သူတို့နှစ်ယောက်တွေ့တယ်မိုဒီနဲ့နရင်ဒရာမိုဒီနဲ့ရှီဂျင်ဖင်နဲ့တွေ့ကြတယ်တွေ့ကြပြီးတော့သူတို့နေစားမှာစီးရင်ဆိုင်မှုပေါ်လေ military confrontation ဖြစ်နေလေးနှစ်လောက်ရှိကျတော့ငါတို့ပြင်းရင်ရအောင်ဆိုတော့ပြောတယ်ဆိုတော့ဒီကတဆင်းအိန္ဒိယနဲ့တရုတ်တင်းမာမှုကပူပြီးရောပါသွားနိုင်လို့ပြောတယ်သို့ပေမဲ့လည်းပဲဒီအိန္ဒိယကဟိုအထက်မှာလည်းပါလေကော့ချ်မှာလည်းပါတယ်ဆိုတော့အဲ့ဒီကစားနဲ့ပတ်သက်ပြီးတော့ညီရထင်ရတော့ခဲအောင်ပဲလို့ပြောကြပါတယ်ဟုတ်ကဲ့အဲဘယ်လိုဖြစ်လာမလဲဆိုတော့နောက်ထပ်သီးတွေပါတွေမှာပါလာမှာဖြစ်ပါတယ်အချင်းအဲ့ဒါကြည့်ရမှာဖြစ်ပါတယ်
ဟုတ်ကဲ့ပါဦးကျော်စန္ဒရှင်အခုလိုဆွေးနွေးပြတဲ့အတွက်ကျေးဇူးတင်ပါတယ်
ဟုတ်ပါပြီ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိပ်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။ကုတော့ Gen Z အစီအစဉ်အလှည့်ပါဗျာ။ကမ္ဘာမှာအချိန်ဝါကြီးမားတဲ့ Oxford Tech သူဆိုတဲ့နာမည်ကြားလိုက်တာနဲ့လန့်သွားမဲ့အစားကိုယ့်ကိုယုံကြည်မှုအဖြစ်နဲ့ပညာတော်သင်ဆုတွေရဖို့ကြိုးစားပြီးရှောက်ကြည့်တဲ့လို့လက်ရှိ Oxford မှာပညာသင်ကြားနေတဲ့ Matt Jita ဆွေကပြောပါတယ်။သူကပညာတော်သင်ဆုအပြည့်ရထားပြီးတော့စီးပွားစီမံခန့်ခွဲမှုမဟာပွဲ MBA တက်နေတဲ့သူပါကမ္ဘာထိပ်တန်း Oxford မှာပညာတော်သင်ဆုအပြည့်ရဖို့သူဘယ်လိုကြိုးစားခဲ့ရလဲဆိုတာကိုဒီတစ်ပတ် Gen Z အစီအစဉ်မှာ McKinley ကဆက်သွယ်မေးမြန်းထားပါတယ်ညာ
Hey Gen Z တို့တစ်ချင်ရောက်ပြန်ပြီနော် Gen Z တို့ရေကမ္ဘာထိပ်တန်းတက္ကသိုလ်ကြီးဖြစ်တဲ့ Oxford တက္ကသိုလ်မှာပညာတော်သင်ဆုရဖို့အတွက်ဘယ်လိုကြိုးစားသင့်လဲဆိုတာကိုအဲ့ဒီမှာကြောင်းတက်နေတဲ့မြန်မာလေးတစ်ယောက်နဲ့စကားပြောထားတယ်
ကျမနာမည်ကအေဂျီတာဆွေပါအခုလောလောဆယ်ဒီ Oxford တက္ကသိုလ်မှာ MBA ကို full time ကို full ride scholarship နဲ့တင်နေပါတယ
်။ Gen Z တို့ဒီစီးပွားစီမံခန့်ခွဲမှုမဟာဝဲလို့ခေါ်တဲ့ MBA ဘွဲ့ကညသောအပြင်ကတစိတပိုင်းပညာတော်သင်ဆုပဲပေးတတ်ကြတာလေ။ဒါပေမဲ့ဒီကမ္ဘာကျော် Oxford တက္ကသိုလ်ကဒီပညာတော်သင်ဆုအပြည့်ပေးရဆိုတော့သူကဘလို့ပညာတော်သင်ဆုအမျိုးအစားကိုရထားတာလေ
။ဟိုဒီ Videnfeld Hoffman Scholarship ပေါ့နော်အတောကတော့ WHD လို့ခေါ်တယ်။အဲ့ဒါသူတို့ပေးနေတာတော့15နှစ်လောက်ရှိပြီပေါ့နော်။ဒီ Oxford မှာဟို Post Graduate Master သင်တဲ့ကျောင်းသားတွေကိုပေးတယ်။တစ်နှစ်ကိုအယောက်30လောက်ပေးတယ်ပေါ့နော်။လွန်ခဲ့တဲ့15နှစ်အတွင်းမှာတော့သူတို့ပေးခဲ့တာ450နိုင်ငံပေါင်း100လောက်ရှိပြီရှင်
။ဒါကဘလို့ပညာတော်သင်ဆုအမျိုးအစားလေ။ဒီပညာတော်သင်ဆုကနေပြီးတော့ဘလို့အခွင့်အလမ်းတွေရနိုင်လဲ။
အဲ scholarship ပို့ရပြီဆိုရင်တော့ဟိုဘာသာမရွေးပေါ့နော်ဟိုဘာသာအကြောင်းလားကအပြည့်ရမယ်ပြီးတော့နောက်တစ်ခုက living allowance ပေါ့နော်အဲ့ဒါလည်းပေါင်2000လောက်ရမယ်ပြီးတော့ဒီဟို visa J ဒီဟို insurance လေးလက်မစိတ်တွေလည်းရမယ်ပြီးတော့နောက်တစ်ခုပေါ့နော်ညီမအထူးသဖြင့်ဟိုတခြားဟာတွေနဲ့မတူအရန်ကြိုက်တဲ့ဟာဒီ leadership program မှာပါတယ်ပေါ့နော် leadership program မှာဆိုရင် business challenge ပါတယ်ဒီကိုကိုဟော့တ်ကလူတွေနဲ့လောက်ရတယ်ဟာပြီးတော့နောက်တစ်ခုကကျတော့ဒီ moral philosophy ပေါ့နော်ဟိုခေါင်းဆောင်တယောက်ဖြစ်တဲ့ဆိုရင်ဘယ်လိုမျိုးကျင့်ဝတ်နဲ့ညီညီလုပ်ရမလဲဆိုတာအဲ့ဒီအတွက်ကိုစဉ်းစားဖို့ moral philosophy ကလည်းတစ်နှစ်လုံးသွားရတာပါတယ်ပြီးတော့ဒီ Oxford Union မှာလည်းဒီ debate ပေါ့အဲ့ဒါမျိုးပြောရတဲ့ဟာမျိုးပါတယ်အဲ့ဒါဆိုတကယ်ဟိုကမ္ဘာရဲ့ခေါင်းဆောင်နေလာတဲ့နေရာလေးအဲအကြောင်းသားတွေပြောရမယ်ဟာပါတယ်ပြီးတော့ charity activity တွေလည်းပါတယ်ပေါ့နော်အဲ့ဟာအတွက်အရန်ကြိုက်တယ်အကြောင်းကအပြင် full scholarship အပြင်ရော
စစပေါင်းဘယ်နှဘာသာလောက်ကူများပညာတော်သင်ဆုတွေပေးနေလဲဒီပညာတော်သင်ဆုအကြောင်းကိုဘယ်နေရာမှာတွားပြီးတော့လေ့လာလို့ရနိုင်လဲ
ခါလေကြတယ်20ကျော်ကျော်ခါလေ30ကျော်ကျော်တို့ဒီ funding ရတဲ့ပုံမှာလည်းမူတည်တယ်ပြီးတော့တို့ဒီចောင်းသားရဲ့ profile ကိုလည်းဘယ်လောက်ကြိုက်တယ်ဆိုတာအပေါ်မှာမူတည်တယ် international ဘာလို့လဲဆိုတော့ပုံမှန်ဆိုရင်ပေါ့နော်နှစ်တိုင်းကို MBA ကို2ယောက်3ယောက်လောက်ပေးတယ်ဒီနှစ်ကျတော့ဘာလို့လဲမသိဘူး5ယောက်တောင်ပေးတယ်ပေါ့နော်ဆိုတော့အဲ့ဒါကိုယ့်ရဲ့ profile ပုံမှာလည်းမူတည်တယ်ပေါ့စုစုပေါင်း43ဘာသာပေးတယ်ရှင်ဟိုဒီပေးတဲ့ဘာသာတွေတော့ဒီ Oxford website မှာလည်းကြည့်လို့ရပါတယ်ဒါပေမဲ့တို့တော်တော်များများပေးတယ်ဟိုအထူးသဖြင့်ဒီ MBA ဆိုပေါ့နော်ဒီ development scholarship တွေဆိုမပေးဘူးလေပေးတယ်ဆိုရင်လည်းចောင်းလာကရေ၄ပုံ၃ပုံလောက်ပဲပေးတာအောင်နော်ဒီ scholarship ကတော့ MBA လည်းပေးတယ်အာဘယ်နေရာမှာသွားကြည့်လို့ရမလဲဆိုရင်ဒီ Oxford တက္ကသိုလ် website မှာလည်းကြည့်လို့ရမယ်ဒီ scholarship နာမည်ကိုရိုက်ထည့်လိုက်တာနဲ့သူ့ရဲ့ဒီ scholarship website နေရာမှာလည်းသွားကြည့်လို့ရမယ်ပေါ့နော်ပြီးတော့သူတို့နှစ်တိုင်းမေးတဲ့မေးခွန်းတွေကလည်းဒီ essay အတွက်ကဒီဟာဒါပဲဆိုတော့ကိုမလျှောက်ခင်လျှောက်ဖို့စိတ်ဝင်စားရဲဆိုရင်နောက်မှာပဲနှစ်နှစ်သုံးနှစ်လောက်ကကြိုးပြီးတော့ကြည့်ပြတော့ပြင်ဆင်ထားလို့ရပါတယ်
ဒီမှာနိုင်ငံကလူနေနေနဲ့အောက်ဆိုတက္ကသိုလ်နေရာကနေပြီးတော့ပညာတော်သင်စုတွေရဖို့အတွက်ဘယ်လိုပြင်ဆင်ထားသင့်လဲဆိုတာကိုလည်းအကြံပေးထားတယ်
။ဒီညီမတို့မြန်မာနိုင်ငံကလူတွေဆိုရင်ပေါ့နော်ဈေးရမ်းကြီးတယ်လေ။ကိုဟိုဝင်ဝင်နဲ့ကိုတက်မယ်ဆိုရင်ဟာမလွယ်တော့ဘူးပေါ့နော်။တော်တော်များများလည်းဒီ scholarship အပြည့်လောက်ရမှာနေထိုင်ဈေးရမှာပဲလာနိုင်မယ်ဆိုတော့အဓိကဒီရှောက်တဲ့လူတွေအကုန်လုံးကလည်းအရေးချင်းရှိတဲ့လူတွေပဲဆိုတော့သူများထက်နေနဲ့တာနေမှဖြစ်မယ်ပေါ့နော်။အဓိကတော့ဒီ scholarship အတွက်ကတခြား scholarship တွေအတွက်ကဘယ်လိုမျိုးဟာမျိုးတို့လိုချင်လဲဆိုရင်ကိုတက်တဲ့ဘာသာရပ်နဲ့ကိုရေရှည်မှာလုပ်မဲ့အလုပ်နဲ့ကတခြားခြားရှင်းနေရမယ်ပေါ့နော်။သူများဟို MBA တက်လို့ကို MBA တက်တယ်ဆိုရင်တော့ထက်မယ်ထင်တယ်ပြီးတော့နောက်တစ်ခုကကြတော့ဒီကိုလုံးတဲ့အလုံးနဲ့ဒီကိုနေထိုင်တဲ့ပတ်ဝန်းကျင်မှာဘလို့အကျိုးပြုမလဲပေါ့နော်အဲ့အမျိုးလည်းရှင်းရှင်းလင်းလင်းပြောနိုင်ရမယ်ပြီးတော့နောက်တစ်ခုကကြတော့ဒီဘလို့လူမျိုးတွေကိုသူတို့ပေးခြင်းလဲ requirement ကဘာတွေရှိလဲဆိုတာလဲပေါ့နော်မလျှောက်ခင်အနည်းဆုံး6လလောက်မှာတရားသိဖို့လိုတယ်လေဘာလို့လဲဆိုတော့တချို့ဆောင်ွေးဖြေရမယ် GMAT တို့ essay ရေးရမယ် reference letter တောင်းမယ်ဆိုတာနေချင်းညချင်းထားလို့လို့မရဘူးပေါ့နော်အဓိက scholarship ရမယ်ဆိုရင်လိုချင်တယ်ဆိုရင်အဲ့ဟာတွေ research တွေချာချာလုပ်ပါပြီးတော့ရခဲ့တဲ့လူတွေကိုလည်းမေးပါပေါ့နော်မေးတဲ့လူတွေကတော့ညီမတို့ရောလည်းသူပြောင်းမေးခဲ့ရတာပဲလေတိတိကျကျပြောပြီးဖြေပေးကြပါတယ်ဟုတ
်ကဘာထိတ်တန်းအောက်စ်ဖို့တက္ကသိုလ်မှာကျောင်းသက်ရှင်နေတဲ့လူငယ်တွေအတွက်သူကအခုလိုပဲအားပေးစကားပြောထားသေးတယ
်ဒီအောက်စ်ဖို့ဆိုရဲကိန်းဘရစ်ဆိုရဲဟိုနမဲကြားလိုက်တာနဲ့မလန့်သွားနဲ့ပေါ့နော်အတိတ်ကဟိုမရှောင်းနဲ့ဆိုတာဘယ်သူမှပြောတာမဟုတ်ဘူးကိုယ့်ကိုပြောနေရလေအဲ့တော့ယုံကြည်ကြည်နဲ့ဒါရှောက်ပါလို့တေချာရှောက်ပေါ့နော်တခါလေကြာရင်ဒီ essay မေးခွန်းနေစာပွဲပါညာလို့ရအမှတ်တေးဆိုတော့ကြည့်လိုက်ရင်လေတခါလေကြာရင်လန့်သွားတယ်ပေါ့နော်ဟိုမလန့်နဲ့လန့်မယ်ဆိုရင်လည်းခဏလေးနေဒါပေမဲ့ပြီးကြရင်ပြန်လာပြီးရှောက်ပါလို့ပြောချင်ပါတယ
်ကဲကျန်စီတို့ကြီးအခုဆိုလို့ရှိရင်ဒါကဘာထိတ်တန်းတက္ကသိုလ်ကြီးမှကြောင်းတက်နေတဲ့မြမငယ်လေးရသူဘလိုမျိုးအဒီ scholarship အပြည့်အဝနဲ့ကျောင်းတက်ခွင့်ရဖို့အတွက်ကြိုးစားခဲ့တယ်ဆိုတာကြားခဲ့ကြရတာเนาะဂျင်စီအစီအစဉ်ကိုအားပေးနေတဲ့ပရိသတ်တွေကိုလည်းအရင်ပဲကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီမှာလည်းအစီအစဉ်ကောင်းတွေရှိနေတာမို့လို့ဆက်ဆက်စောင့်ကြည့်ကြပါအောင်เนาะ
မတေးချမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အကျက်အတဲကာလာတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ရဲကြားကတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်ကသတင်းမှန်တွေကိုဗက်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
်ခုတော့အားကစားအစီအစဉ်နဲ့ဆက်ပါမယ်ဗျာပြင်သစ်ဘောလုံးမဂဇင်းကချင်းမြင့်တဲ့ရွှေဘောလုံးစုပေးပွဲမှာအကောင်းဆုံးဘောလုံးသမားဖြစ်စပိန်နဲ့ Man City ကွင်းလယ်ကစားသမား Rodri ကချင်းမြင့်ခံရပါတယ်စပိန်နဲ့ Barcelona တိုက်ဆက်မှုဂျမောကတော့ဒီနှစ်အတွက်အကောင်းဆုံးလူငယ်ဘောလုံးသမားဆုချီးမြှင့်ခံရပါတယ်။ဒီစုပွဲပွဲနဲ့အတူ Manchester United အသင်းဒီပြပြောင်းလဲသတင်းတွေကိုလည်းဒီတစ်ပတ်အားကစားအစီအစဉ်မှာကြိုယာနိုင်ငံကစူးစိထပြထားပါတယ်ခင်ဗျာ
။ပြင်သစ်ဘောလုံးမဂ္ဂဇင်းကချီးမြှင့်တဲ့ Barcelona ရွှေဘောလုံးစုပွဲပွဲကိုတော့ပြင်သစ်နိုင်ငံ Fairview မှာဇန်နဝါရီကကျင်းပခဲ့ပါတယ်။2024ခုနှစ်အတွက်အမျိုးသားဘက်ကတနစ်တာအကောင်းဆုံးဘောလုံးသမားဆုကိုတော့စပိန်ရဲ့ Man City ကွင်းလယ်လူ Rodri ကရရှိသွားခဲ့ပါတယ်။ Rodri ကပြီးခဲ့တဲ့ Euro 2024ယူရိုပါဖလားမှာ စပိန်နဲ့ဘောဆွဲနေရာမှာအဓိကကစားသမားဖြစ်ခဲ့သလိုမက်ဆီဒီသင်ပရီးမီးယားလိဂ်ဖလား၄နှစ်သက်တမ်းရတဲ့နေရာမှာလည်းအရေးပါတဲ့ကစားသမားဖြစ်တာကြောင့် Real Madrid အသင်းက Brazil တိုက်စစ်မှု Vinicius Jr. နဲ့ England ကွင်းလလူ Jude Bellingham တို့ကိုကျော်ဖြတ်ပြီးတော့ရရှိသွားခဲ့တာဖြစ်ပါတယ်။အခုလို Rodri Ballon d'Or ဆုရရှိသွားတာနဲ့ပတ်သက်ပြီးတော့ Soccer Follow ဂျာနယ်အင်တာဗျူးကိုကြော်မြင့်ဟန်ကတော့
အော်ရိုဒရီကဘလွန်ဒေါ်ဆုကိုရောက်သွားတော့အကဟိုအကောင်းဆုံးဆက်ဆောင်နိုင်လေဆိုရက်အမြင်ပေါ်မှာဘောလုံးကြီးကတုံးသက်သူတွေကရွေးချယ်လိုက်တဲ့အနေထားပေါ့အဲသူတို့နှစ်ယောက်ကိုဗီနီစီးယားစ်နဲ့ရိုဒရီကိုနိုင်ရှင်မယ်ဆိုရင်ကျွန်တော်အမြင်တော့နိုင်ငံအသင်းပေါ်မှာဆက်ဆောင်မှုအပိုင်းကွာခြားသွားတယ်လို့မြင်တယ်အဲဘရာဇီးအသင်းပေါ်မှာဗီနီစီးယားစ်ဆက်ဆောင်မှုကအားနည်းသွားပြီးတော့ရိုဒရီဂိုဆက်ဆောင်မှုကနိုင်ငံအသင်းစပိန်အသင်းပေါ်မှာချန်ပီယံဖြစ်တဲ့အထိကိုဆက်ဆောင်နိုင်ခဲ့တဲ့အတွက်ကြောင့်မလို့ရိုဒရီဂိုရွေးချယ်တော့အကောင်းဆုံးအသင့်မြန်ဆုံးလို့ကျွန်တော်တို့မြင်တယ်ခင်ဗျဗီနီစီးယားစ်ကချန်ပီယံလိဖလောက်ဆုကူးခဲ့ပြီမဲ့ရိုဒရီဂိုစပိန်နဲ့အတူယူရိုကိုဆုကူးတဲ့အခါမှာအကောင်းဆုံးကစားသွားနိုင်တဲ့ကစားသမားတစ်ဦးဖြစ်နေတယ်မန်စီးတီးနဲ့မှလည်းသူကခွင့်လေအကောင်းဆုံးဘောလုံးသမားဖြစ်နေတယ်ဘောလုံးကအော်ဇာဗီလိုမျိုးကစားနိုင်တဲ့ကစားသမားမျိုးလိုဖြစ်နေတဲ့အတွက်ကြောင့်မလို့အကောင်းဆုံးဘောလုံးသမားကိုရွေးချယ်လိုက်တယ်လို့ကျွန်တော်တို့မြင်တယ်ခင်ဗ
ျမျိုးသမီးဘက်ကတနင်္လာအကောင်းဆုံးဘောလုံးသမားစုကိုတော့စပိန်နဲ့ဘာစီလိုနာကစားသမားအိုက်ထမ်မာဘွန်မာဒီကရသွားပါတယ်ဒါဟာဘွန်မာဒီအတွက်တော့ရွှေဘောလုံးစုကိုနည်းနည်းစရိုက်ရတာလည်းဖြစ်ပါတယ်မျိုးသမီးဘက်မှာတနင်္လာအကောင်းဆုံးနီးပြစုကိုတော့ချယ်ဆီနီးပြဟောင်းလည်းဖြစ်တဲ့လက်ရှိအမေရိကန်မျိုးသမီးအသင်းရဲ့နီးပြအမ်မာဟစ်ကရသွားပါတယ်အမဟေးစ်ကတော့ဘောလုံးမွေးတွေရှိနေတာကြောင့်ဒီစုကိုတက်ရောက်ယူနိုင်ငယ်ချင်းမရှိခဲ့ပါဘူးဒီနှစ်မှာအမျိုးသားဘက်ကအကောင်းဆုံးနီးပြစုကိုတော့ပြီးခဲ့တဲ့ဘောလုံးရာသီမှာ Real Madrid အသင်းကို Champions League နဲ့ La Liga ဖလားတွေကိုယူပေးခဲ့တဲ့ Ancelotti ကရသွားခဲ့ပါတယ်ဒါပေမဲ့ Ancelotti လည်းဒီစုကိုတက်ရောက်ယူခဲ့ခြင်းမရှိခဲ့ပါဘူးဒီနှစ်တော့အကောင်းဆုံးဘောလုံးသမားစုရွေးချယ်တဲ့နေရာမှာ Real Madrid တိုက်စစ်မှု Vinicius Jr. ကိုမရွေးဘဲ Spain ကွင်းလလူ Rodri ရသွားတယ်ဆိုတဲ့သတင်းပေါက်ကြားသွားပုံရတဲ့အတွက် Real Madrid အသင်းကကစားသမားတွေရော Ancelotti ပါဒီဘက်ကိုမတက်ရောက်ခဲ့ကြပါဘူး Ancelotti ကတော့ဒီနှစ်အတွက်အကောင်းဆုံးဘောလုံးသမားစုကိုတော့ Vinicius Jr. ရမယ်လို့ယုံကြည်ကြောင်းပြီးခဲ့တဲ့ရက်ပိုင်းတွေမှာပဲပြောထားပါသေးတယ်အခုနှစ်အတွက်ဂိုးအများဆုံးသွင်းတဲ့ God Müller စုကိုတော့ England တိုက်စစ်မှု Harry Kane နဲ့ပြင်သစ်တိုက်စစ်မှု Kylian Mbappé တို့ပူးတွဲရရှိခဲ့ပါတယ်ဒီနေ့တော့အကောင်းဆုံးလူငယ်ဘောလုံးသမားစုကိုတော့ဘာစီလိုနာနဲ့စပိန်တိုက်စစ်မှုလမင်းယမာကရရှိသွားခဲ့ပါတယ်ခင်ဗျာ။ Manchester United အသင်းကတော့ Erik ten Hag ကိုနီးပြဖြစ်ကနေဒဏ္ဍာရီမှာထုတ်ပယ်လိုက်ပါပြီ။ Man U အသင်းဟာတနင်္ဂနွေနေ့ကဝက်ဆမ်အသင်းနဲ့ကစားတဲ့ပွဲမှာ၂ဂိုးတကိုးနဲ့ရှုံးပြီးတဲ့နောက်နောက်တစ်ရက်မှာပဲဒဏ္ဍာရီနီးပြဖြစ်ကနေထုတ်ပယ်လိုက်တာဖြစ်တယ်လို့အသင်းကနေကြေညာပါတယ်။မန်ယူသင်းဟာဒီနေ့ပရီးမီးယားလိဂ်ဘောလုံးရာသီမှာ3ပွဲနဲ့2ပွဲတည်း4ပွဲရှုံးဆက်တမတ်ပဲရပြီးတော့အဆင့်ဆက်လေးမှာရပ်တည်နေတာကြောင့်ပရီးမီးယားလိဂ်သမိုင်းတစ်လျှောက်မှာအသင်းဟာအဆိုးဝါးဆုံးရာသီအစရလတ်တွေနဲ့ကြုံနေရတာဖြစ်ပြီးတော့နောက်ဆုံးမှာတန်နိုင်းနဲ့လမ်းခွဲဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။တန်နိုင်းကိုထုတ်ပယ်လိုက်တာနဲ့ပတ်သက်ပြီးတော့ဗြိတိန်နိုင်ငံကမန်ယူပရိသတ်တွေရဲ့အမြင်လေးကရောဘလို့ရှိပါသလဲ။
Quite surprised. I mean, if you saw the West Ham game.
နင်းနေတော့အံ့ဩမိပါတယ်။ West Ham ရဲ့ပွဲကိုကြည့်မယ်ဆိုရင်ကျွန်တော်တို့ကစားတာမဆိုးပါဘူး။ကောင်းပါတယ်။ဒါပေမဲ့လည်းဘောလုံးပွဲမှာကလည်းရလက်ကအရေးကြီးတာဆိုတော့တိတ်တော့လည်းအံ့ဩစရာမရှိပါဘူး။ဝက်ဆမ်ပွဲမှာတော့ကျွန်တော်တို့ကစားပုံကောင်းပါတယ်
။ Yeah, I think it was time to be honest.
မန်တိုင်းပြောရင်တော့ဖြုတ်သိမိလို့ကျွန်တော်ထင်ပါတယ်။သူ့အတွက်တော့စိတ်မကောင်းပါဘူး။ဒါပေမဲ့အသင်းရဲ့ခြေရမကောင်းပါဘူး
။ I'm very glad that he's been sacked because we've been performing below par.
ကျွန်တော်တို့ခြေဆွမ်းမပြနိုင်တာတော့ကြာနေပြီဆိုတော့သူ့ကိုနီးပြဖြစ်ကနေထုတ်လိုက်တဲ့အတွက်ကျွန်တော်အယံပျော်ပါတယ်။ခုချင်းကအာသစ်အင်သစ်အမြင်သစ်နဲ့အသင်းကိုပြန်ဆရမယ့်အချိန်ပါ
။တနေ့ကိုထုတ်လိုက်တာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကဘောလုံးကျွမ်းကျင်သူတွေနဲ့ဝါသနာရှင်တွေရဲ့အမြင်တွေကိုလည်းမေ့ကြည့်ထားပါတယ်။ဆောကဘောလုံးဂျာနယ်အီတာချုပ်ကိုကျော်မျိုးဟန်ကတော
့ဝက်ဆမ်ကိုရှုံးတဲ့အချိန်မှာတော့ဘယ်အာနာပိုင်တွေကဘလို့မှတီးမခံနိုင်တော့ပဲလေတန်ဟောက်ကိုထုတ်ပေးလိုက်တယ်။အစောမှန်လားမှားလားဆိုတော့ဘန်ကန်နဲ့ဆုံးဖြတ်ချက်လို့ပဲထင်တယ်။ကိုပွဲပရီးမီးယားလိဂ်ကိုပွဲကစားအပြီးပါအဆက်စလေးနေရာရက်တည်တည်တယ်ဆိုတော့မန်ယူနေတဲ့ဘလို့မှလက်ခံနိုင်လို့မရတော့ဘူး။တမိုင်းတစ်လျှောက်အစိုးရသောရက်တည်မှုလည်းဖြစ်လာတယ်။ဒါကြောင့်တန်ဟောက်ကိုသူထုတ်ပေးလိုက်တယ်။တန်ဟောက်ကနီးစစ်တဲ့ပိုင်းကြီးဘလို့ပဲကောင်းပါစေ။ဒါပေမဲ့တကယ်တမ်းကျတော့ရက်လက်ပိုင်းကဟိုပဲနီးပြရပုံမှာတည့်ရောက်မှုရှိရလို့ကျွန်တော်တို့မြင်တယ်။ 你别人一个不老板，你是那边刚刚别，我原来边没搞木薯呢，都别看下嘛呗。啊，第一个别没有个，但还个什么，第四边个没多得了，开始边刚老实了嘞，开始边个没多得了。哎，别到那人家住，有块木板的嘛，俺那也都装住，但还个，哦，都别在那，你别都捂住了，知道没嘛？怎么样？
那看那天暴龙王那新乌皮的股票猛涨个嘞，股路飘完嘞。
Gero Manchester United ka tu ye identity ne ka chaw na dan hai aw ma pyaung ni la cha bi ya naw bi dan hai ye let aw ma ka ga tama ri ye di sait ta ban sai ya le aw ko cha ni da lo tu ya a think captain bruno fernandes ko nai wa tu ye sait ta ka yori yori phit ne tu chu pwe le ma tu ya le ya naw bi ho ni pya dan hai ka ho pwe pi post match interview re ma le tu wa ko da lo bi ba no.ဒီအပြည့်အစ်တွေတင်းအပြည့်တွေပိုင်းညာတွေကိုသူကပြောလို့မရှိဘူးဗျသူ့အပြည့်ကိုလည်းဝန်မခံတာကိုတွေ့ရတယ်ဗျနောက်ပြီးသူသူ့ရဲ့ဒီသူ့ရဲ့ transfer အသုံးစည်းပန်းရှိရမှာလဲဟို Lisandro Martinez တယောက်တော့ပဲဟိုကောင်းကန်းကန်းဟိုအကျိုးဖြစ်မြောက်တာတွေ့ရတယ်ဗျ Anthony ကတော့တကယ်ကိုဟိုတန်းတရားကျော်ဟိုဆုံးဟိုအလကားသုံးလိုက်လို့ဖြစ်သွားတယ်ဗျသူကတော့နောက်အမှားတစ်ခုကတော့သူခြေစွမ်းမပြနိုင်ပဲဟိုကစားသမားတွေကိုသူကဟိုအမြဲတမ်းတုံးတုံးနေတာပဲတွေ့ရတယ်ဗျ Fernandez ကိုတိုင်လည်းပါပါတယ်နောက်ပြီးတော့ဒီ Marcus Rashford နဲ့ Diego Dalot တို့ခြေစမ်းမပြနိုင်တာတော့သူကစက်တိုက်တုံးနေတာမျိုးတွေ့ရတယ် Man to man management ပါရန်ညံ့လာအဲဒါတွေအားလုံးပေါင်းဆက်ပြီးတော့ဒီအနည်းအစပိုင်းမှာစက်တိုက်ဟိုရလက်တွေဆိုးနေတာသူအခုလိုမျိုးစောစောစီစီတွတ်သွားဖို့အတွက်ဖြစ်စေတာပေါ့နော်
မယူသိန်းကတော့တန်တဲ့နေရာမှာအစားထိုးဖို့အတွက်နီးပြတဲ့မရခင်မှာလက်ထောက်နီးပြဖြစ်တဲ့ Nesterite ကိုယာယီနီးပြဖြစ်ခံထားပါဗါးဒါမဲ့အခုနောက်ဆုံးသိရသလောက်ကတော့မယူက Sporting Lisbon နီးပြ Ruben Amorim ကိုနီးပြဖြစ်ခံဖို့ Sporting အသင်းနဲ့ရော Amorim နဲ့ပါသဘောတူညီမှုရသွားပြီဖြစ်တယ်လို့ Sporting ဘက်ကအင်္ဂါနေ့မှာအတည်ပြုပါတယ် United အနေနဲ့ Amorim ကိုခေါ်ဖို့အတွက်စာချုပ်ဖြတ်သိမ်းကအနေနဲ့ Euro 7သန်းပေးရမှာဖြစ်တယ်ဆိုတာပြောကြရင်လည်းပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြချင်ပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်စူးစမ်းနေပါတယ်ခင်ဗျာ
အခုတော့ကျွန်တော်တို့ရဲ့မနေ့ဖက်ထုံးလင်းချက်တွေလည်းပြီးဆုံးကနေပြီဖြစ်လို့ထိတ်တန်းသတင်းအချင်းချုပ်ကိုကျွန်တော်ကပဲပြန်လည်တင်ပြပါမယ်ခင်ဗျာမရိဂန်သမရရွေးကောက်ပွဲမတိုင်ခင်6ရက်အလွန်မှာတော့သမရလောင်းနှစ်ဦးဟာအကျိန်းနဲ့ရှင်ပြိုင်မဲ့ပြည်နယ်တွေမှာမဲဆွယ်စည်းရုံးမှုတွေဆက်လုပ်နေပါတယ်ဒီမိုကရက်တစ်ပါတီကိုယ်စားလှယ်ကမ်လာဟဲရစ်နဲ့ရီပက်ဘလစ်ကန်ကိုယ်စားလှယ်ဒေါ်နယ်ထရမ့်တို့နှစ်ဦးစလုံးဟာနှစ်ဖက်မဲတွေအကျိန်းနဲ့ဖြစ်နေတဲ့မြောက်ကယ်ရိုလိုင်းနားပြည်နယ်နဲ့ဝီကိုဆင်ပြည်နယ်တွေကိုဥတီပြီးတော့မဲဆွယ်စီယုံရေးခီးတွေတွားနေပါတယ်ညာတခါအရှိအလဲပိုင်းဒေသသတင်းမှာတော့ချင်းနဲ့လက်ခံလောက်တဲ့အဖြစ်ခက်ရဲ့ဆေးသဘောတူညီချက်မရမချင်းလေဘနွန်နဲ့အစ္စရေးမြောက်ပိုင်းမှာအစ္စရေးတပ်တွေကိုဆက်တိုက်သွားမယ်လို့ဟက်စပိုလာခေါင်းဆောင်တဲ့နီယမ်ကဆင်ကဗိုလ်တုံးလေးကပြောလိုက်ပါတယ်တချိန်နဲ့မှာပဲဆီးရီးယားနိုင်ငံတွင်း IS သွေးကြွအုပ်စုစခန်းအတော်များများကိုဒီသတင်းပတ်ထဲမှာအမေရိကန်စစ်တပ်ကတိုက်ခိုက်ခဲ့ပြီးတော့စစ်သွေးကြ35ဦးထက်မနည်းသေဆုံးခဲ့တယ်လို့အမေရိကန်စစ်တပ်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျ။ယူကရိန်းစစ်ပွဲသတင်းမှာတော့မြောက်ကိုရီးယားစစ်သားတွေဟာရုရှားစစ်ယူနီဖောင်းဝတ်ရုရှားစစ်လက်နက်တွေကိုကင်ဆောင်ပြီးတော့ယူကရိန်းအနီးကတ်စ်ဒေသမှာလှုပ်ရှားနေပြီးဒါဟာမတိမငြိမ်ဖြစ်စေတဲ့အနေရကြီးတဲ့လုပ်ရဖြစ်တယ်လို့အမေရိကန်ကာဝေးဝန်ကြီးလွိုက်အော့စတင်ကပုံတုံးနေမှာပြောလိုက်ပါတယ်။တခါမြန်မာဆက်ဆက်သတင်းတပုတ်မှာတော့ကမ္ဘာတဝန်းသတင်းမီဒီယာသမားတွေကိုတတ်ဖြတ်မှုမှာကင်းလွတ်ခွင့်ပေးနေတဲ့နိုင်ငံစည်းရုံးကို CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီကထုတ်ပြန်ရမှာမြန်မာနိုင်ငံကအစိုးဆုံးဆယ်နိုင်ငံစည်းရုံးမှာပါဝင်နေပါတယ်။2024ခုနှစ်အတွင်းသတင်းသမား3ဖြစ်တဲ့ကိုထက်မြတ်သူ၊ကိုဝင်းထွန်းဦးနဲ့ကိုမြတ်သူထွန်းတို့ကိုတတ်ဖြတ်ခံရမှုကို CPJ ကဖော်ပြထားတာဖြစ်ပါတယ်ခင်ဗျာ။ထိတ်တန့်သတင်းတွေကတော့ဒီနေ့အတွက်တော့ပါပဲခင်ဗျာ။ဘူရောကျွန်တော်တို့ရဲ့ကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေမပြီးခင်အခုအစီအစဉ်ဖြစ်မြောက်အောင်ဆောင်ရွက်ကြသူတွေကိုမိတ်ဆက်ပေးရရင်တော့အစီအစဉ်ထုတ်လွှင့်မှုကနန်းလောင်ဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။ကျွန်တော်ကတော့အစီအစဉ်တာဝန်ယူတက်ဆက်ခဲ့တဲ့ငင်းချမ်းကြီးဖြစ်ပါတယ်ခင်ဗျာ။ VOA American အတန်ရဲ့မနေ့ပိုင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပြစီခင်ဗျာ။ တော်တော်ရှင်နေတဲ့ကွာမြန်မာပြည်သူပြည်သားအားလုံးဖေးရနေကြပါလေ။